Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမသောရရှိများရှင်အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်ကနေ2015ခုနှစ်စက်တဘာလ13ရက်နေ့တနင်္ဂနွေနေ့ညပိုင်း VOA မြန်မာပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ24 25 32 51နဲ့လိုင်းလံမီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်သောရရှိများရှင်လမ်းချမ်းမြေကြပါစေရှင်ကျမတင်ကြီးထိုက်ပါ
မင်္ဂလာပါခင်ဗျာကျွန်တော်ကတော့အောင်ပါဒီညဘက်တနင်္ဂနွေကိုတော့မိုးပြူနဲ့တွေ့ကြညာပေးပါပါဒီဥရောပနိုင်ငံတွေကိုရောက်ရှိလာတဲ့ဒုက္ခသည်တွေကိုလက်ခံမှုအရေးဥရောပနိုင်ငံတွေကနိုင်ငံတချို့မှာဆန္ဒပြမှုတွေဖြစ်ပွားနေတာနောက်ဒီဂျေရုရှလင်ကဘာသာရေးနဲ့ဆိုင်တဲ့နယ်မြေမှာအစ္စရေးနဲ့ပါလက်စတိုင်းအကြားပဋိပက္ခတွေဖြစ်ပွားတာဒီအကြောင်းနောက်ဆုံးအသတင်းတွေကိုတင်ပြပေးသွားဖို့ရှိပါတယ်မတ်တင်ကြီးထားရေ
ကောင်းပါပြီရှင်ကျောင်းသားတပိတ်ကိုအချမ်းဖက်ဖြိုခွဲခဲ့သူတို့ကိုအရေးယူဖို့လူခွင့်ရေးကော်မရှင်ကတိုက်တွန်းလိုက်တဲ့အကြောင်းကိုတော့သတင်းနဲ့ပြီးမှအရင်ဆုံးတင်ပြပေးပါပါ
။ခွင့်ရေးကော်မရှင်ကတိုးတက်လာတယ်လို့ပြောရမှာပေါ့နော်။အချက်၃ချက်တွေ့ရတယ်။ပထမဆုံးကတော့ဒေါခင်ဝင်းအမှုမှာလည်းပဲသူတို့ဝင်ပါလာတာကိုတွေ့ရတယ်။သူစုံစမ်းစစ်ဆေးတဲ့ဖြစ်တဲ့ကိစ္စတွေ
။အပြည့်စုံကိုမကြခင်မှာနားဆင်ချရပါမယ်ရှင်။ဒီနောက်မှာတော့ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌနဲ့တွေ့ဆုံမေးမြန်းထားတဲ့မြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းကိုထုတ်လွှင့်ပေးမှာဖြစ်တယ်လို့နောက်ပိုင်းမှာတော့ပြည်တွင်းသုံးသက်ချက်အစီအစဉ်ကဘာတလောကထူးခြားဆန်းပြားတဲ့သတင်းတွေနဲ့အတူသောရရှင်တို့ VOA ကိုရေးသားပေးပို့ကြတဲ့ပေးစာတွေကိုလည်းပြန်ကြားပေးမှာဖြစ်ပါတယ်။အခုရင်ဆုံးတော့ထိတ်တဲရောက်သတင်းတွေကိုကိုအောင်အောင်နဲ့မမိုးဖြူတို့ကကြည်ညာပေးကြပါအောင်ရှင
်။ဥရောပမှာခိုလွန်ဖို့ရရှိလာတဲ့ဒုက္ခသည်တောင်2000ဟာမနေ့ကမြူးနစ်မြို့ကိုရောက်လာတယ်လို့ဂျာမနီရဲတပ်ဖွဲ့ကပြောဆိုပါတယ်။လောလောဆယ်မှာတော့ဒီဒုက္ခသည်တွေကဘယ်နေရာကိုမှသွားရောက်မှာမဟုတ်တဲ့အတွက်အိမ်ပြင်ပတ်မှာပဲညအိကြမယ်အချိန်ဒီပေါ်ဆိုရင်ပူပန်ကြောင်းအာနာပိုင်နီကပြောပါတယ်မြို့နေမြို့ကဂျာမနီကိုအရှိဘကဝင်လာရင်ရောက်ရှိမယ်အဓိကကြတဲ့မြို့တစ်မြို့ဖြစ်တာကြောင့်အခုထိဒီဒုက္ခသည်တွေဆက်လက်ဝင်ရောက်နေသေးပဲလို့လဲအာနာပိုင်နီကဆိုပါတယ်ဒုက္ခသည်အရေးရင်ဆိုင်နေရတာနဲ့ပတ်သက်လို့ဥရောပကမြို့ကြီးတွေမှာတော့ဆန္ဒပြမှုတွေဖြစ်ပွားနေပါတယ်ဗြိတိန်နိုင်ငံမှာအခုလိုဒုက္ခသည်အရေးကြီးကြီးပြင်းပြင်းဖြစ်ပွားလာတဲ့အပေါ်ဗြိတိန်ဆိုရရဲ့ရည်တည်ချက်ကိုလူတွေတောင်းနဲ့ချီပြီးတော့ဆန့်ကျင်ဆန္ဒပြပါတယ်လူခွင့်ဆိုင်ရာလှူရှားသူတွေနိုင်ငံရေးသမားတွေအမှုပညာရှင်တွေဟာလွတ်တော်ရည်မြင်ကိုခြိတက်ခဲ့ပြီးအရှိအလယ်ပိုင်းဒေသကလက်နက်ကိုင်ပဋိပက္ခတွေကြောင့်ထွက်ပြေးလာသူတွေကိုစာနာကြောင်းပြသခဲ့ပါတယ်။ဒိမတ်နိုင်ငံကိုပင်ဟေဂင်မြို့မှာလည်းလူ3000လောက်စုဝေးပြီးဒုက္ခသည်တွေကိုကြိုဆိုပါတယ်။ဥရောပဟာစီးရီးယားရဲ့အနီးကပ်ဆုံးအိမ်နီးချင်းတွေပါဆိုတဲ့စာရင်းတွေကိုကင်ဆောင်ပြီးဆန္ဒထုတ်ဖော်ခဲ့ပါတယ်။ဆွေဒင်နိုင်ငံစတော့ဟုံးမှာတော့လူ1000လောက်ကဒုက္ခသည်တွေကိုအစိုးရအနေနဲ့ပို့ပြီးတော့ကူညီနိုင်တဲ့မူဝါဒတွေချမှတ်ပေးဖို့တောင်းဆိုခဲ့ပါတယ်။ပိုလန်နိုင်ငံမှာတော့လူ9000လောက်ကဆန္ဒပြကြပြီးအဲ့ဒီထဲကအများစုဟာအစ္စလာမ်ဆန့်ကျင်ရေးကြိုကြော်တဲ့ဟစ်ကြွေးခဲ့ကြသလိုလူ1000လောက်ကတော့ဒုက္ခသည်လက်ခံထားရေးအတွက်ဆန္ဒထုတ်ဖော်ခဲ့ပါတယ်ခင်ဗျာ
တူရကီနိုင်ငံမှာအစိုးရတပ်ဖွဲ့တွေနဲ့ကာဒစ်စစ်သွေးကြွတွေကြားမှာသတင်းပတ်နဲ့ကြီးဖြစ်ပွားခဲ့တဲ့အကြမ်းဖက်တိုက်ခိုက်မှုတွေပြီးဒီကနေ့မှာတော့နိုင်ငံအရှိတောင်ပိုင်းမှာထပ်ဖြစ်တဲ့တိုက်ခိုက်မှုတွေကြောင့်ရဲရာရှိ3ဦးသေဆုံးခဲ့ရတယ်လို့လုံခြုံရေးနဲ့ဆိုင်တဲ့သတင်းရင်းမြစ်တွေကပြောဆိုပါတယ်ဆန်နက်မျိုးအပြင်ဘက်ရဲတပ်ဖွဲ့စစ်ဆေးရေးဂိတ်နားမှာကားဘုံခွဲတိုက်ခဲ့တဲ့အတွက်ရဲရရှိနှစ်ယောက်သေဆုံးခဲ့တယ်လို့အဲ့ဒီသတင်းကအတည်ပြုပါတယ်။တန်တရာရှိသူတွေကိုလုံခြုံရေးတပ်ဖွဲ့တွေဘက်ကရဟတ်ယာဉ်တွေလက်နက်ကြီးတွေနဲ့ရှာဖွေပစ်ခတ်ခဲ့တဲ့အတွက်ထွက်ပြေးတဲ့အကြမ်းဖက်သူနှစ်ဦးသေဆုံးခဲ့ပါတယ်။နောက်ထပ်အစိုးရရဲရရှိတယောက်ကတော့ဒိုင်ယာဘကခရိုင်ကဆော်ဗန်မျိုးတဲမှာမြို့နယ်တဲမှာကာတစ်စတန်အလုံသမားပါတီကပြည်သူစစ်တွေရဲ့ဒုံးလက်နက်နဲ့တိုက်ခိုက်မှုမှာသေဆုံးခဲ့ပါတယ်။တူရကီရှိတောင်ပိုင်းစစ်စွန်မျိုးမှာစနေနေ့ကကိုရကြညမထွက်ရအမိန့်ကိုရုတ်သိမ်းပြီးခဲ့တဲ့နောက်ဒေသခံတွေကကြီးစံရအပြစ်နဲ့ကားတွေကြီးစံကုန်တွေအပြစ်စီးတွေစုပုံနေတဲ့နေရာတွေကိုပြန်စုယုံရောက်ရှိလာခဲ့ကြပြီးတော့ပြီးခဲ့တဲ့သတင်းပတ်တွေထဲမှာလုံခြုံရေးတပ်ဖွဲ့တွေကအဲ့ဒီဒေသမှာစစ်တိုက်ဆစ်စင်ရေးဆင်နွှဲခဲ့ကြတာဖြစ်ပါတယ
်ဂျေရုရှလင်ကအယ်အက်ဆာဗလီကျောင်းဝင်းအတွင်းအစ္စရေးရဲတွေနဲ့ပါလက်စတိုင်းတွေကြားပြည်ပကဖြစ်ပွားခဲ့ပါတယ်ဂျူးလူမျိုးတွေရဲ့နှစ်တကူအကြုံနဲ့ဒီကနေ့တင်းနှင်းငွေနေ့မှာဒီလိုပြိပခဖြစ်ပွားတာပါအစ္စရေးရဲတွေကိုဂဲနဲ့ပစ်ပေါက်ပြီးဗလီကျောင်းတွေကိုဝင်နောက်အတားအဆီးတွေကာယံထားလိုက်တဲ့ပါလက်စတိုင်းတွေကိုလိုက်လံဖမ်းဆီးတဲ့အစ္စရေးရဲတွေနဲ့ပါလက်စတိုင်းတွေကြားပြိပခဖြစ်ပွားတာဖြစ်ပါတယ်အယ်အက်ဆာဗလီကျောင်းဝင်းအတွင်းမွတ်စလင်မဟုတ်သူတွေဝင်ရောက်တာနဲ့ဒီဗလီဝတ်ကျောင်းဝင်းတွေကိုဂျူးဝတ်ပြစ်ဆူတောင်းသူတွေဝင်ရောက်ခွင့်ရရှိရေးဆောင်ရွက်မှုတွေကြောင်းအဲ့ဒီနေရာမှာပြိပခတွေဖြစ်ပွားလေရှိပါတယ်အဲ့ဒီ Temple Mount ဆိုတဲ့နေရာကိုပဲဂျူးလူမျိုးတွေကဘာသာရေးအရာအထွတ်မြတ်ထားရနေရာအဖြစ်အတိမတ်ပြုထားပြီးမွတ်စလင်တွေကလည်းအဲ့ဒီနေရာကိုသူတော်စင်တို့ရဲ့စံပြေရာနေရာတစ်ခုအဖြစ် ခေါ်ဆိုသတ်မှတ်ထားပါတယ် sorry အာရေဗျာနိုင်ငံကမက္ကာနဲ့မဒီနာပြည်ရင်ဒီအဲ့ဒီနေရာဟာဒီမွတ်စလင်တွေရဲ့တတိယမြောက်အထုပ်အမြတ်ထားရနေရာလည်းဖြစ်ပါတယ်ခင်ဗျာ
ယေမန်နိုင်ငံအနေနဲ့ကုလသမဂ္ဂရဲ့ဆုံးဖြတ်ချက်အရဟူသီသဘုံတွေခြေကုပ်ယူထားတဲ့နေမြေကနေသဘုံတပ်တွေဆုတ်မပေးမချင်းကုလသမဂ္ဂကကြားဝင်စစ်ဆေးညှိနှိုင်းပေးတဲ့ငြိမ်းချမ်းရေးဆွေးနွေးပွဲကိုပါဝင်မှာမဟုတ်ဘူးလို့ယေမန်နိုင်ငံရဲ့ပြည်ပရောက်အစိုးရအဖွဲ့ကပြောဆိုလိုက်ပါတယ်တနင်္ဂနွေနေ့ကထုတ်တဲ့ကြေညာချက်အရအစိုးရအနေနဲ့ကုလသမဂ္ဂရဲ့ဆုံးဖြတ်ချက်2216ကိုသဘုံတပ်တွေကတိမှတ်ပြုတ်ပြီးဒီဆုံးဖြတ်ချက်ကိုချွင်းချယ်မရှိကောင်းတဲ့ဖော်ဖို့သဘောမတူမချင်းသူတို့အနေနဲ့ဘယ်အစည်းအဝေးကိုမှပါဝင်တက်ရောက်မှာမဟုတ်ဘူးလို့ယေမန်သမ္မတဟောင်းအဗ်ဒူရာဘူမွန်ဆူဟာဒီကပြောဆိုပါတယ်သမ္မတဟောင်းဟာဒီဟာယေမန်နိုင်ငံနေ့ကမနေ့စောပိုင်းကလေးကထွက်ပြေးခဲ့တာဖြစ်ပြီးတော့သူအစိုးရကဆော်ဒီအာရေဗျနိုင်ငံနေ့မှာနေထိုင်ပြီးအုပ်ချုပ်နေတာဖြစ်ပါတယ်ပြီးခဲ့တဲ့စက်တင်ဘာလကဟော်တီတပုံတွေမြို့တော်ဆန်နယ်အထိရောက်လာကလေးကပါတီအဖွဲ့အစည်းအားလုံးစုပေါင်းပြီးယေမန်နိုင်ငံကိုထိန်းချုပ်ရေးအတွက်တိုက်ခိုက်ခဲ့ကြတာဖြစ်ပါတယ်။မလာတုန်းကယေမန်နိုင်ငံထဲမှာဆော်ဒီအာရေဗျကလေကြောင်းတိုက်ခိုက်မှုထိုးစစ်တွေစခဲ့ပြီးတဲ့နောက်ဒီတိုက်ခိုက်မှုတွေကြောင့်အရသားနဲ့တိုက်ခိုက်သူ 4,500 လောက်သေဆုံးခဲ့ပြီးတနိုင်ငံလုံးလူမှုရေးပြပခဖြစ်ပွားခဲ့ရတာဖြစ်ပါတယ်။အီရန်ကထောက်ခံအားပေးတဲ့ဟူသီတပုံတွေအပေါ်ဆော်ဒီဥဆောင်နဲ့ညွန်မောင်းအဖွဲ့ရဲ့တိုက်ခိုက်မှုကိုအိုမန်ကလွဲလို့အာရဗီလင်ကွေ့နိုင်ငံအားလုံးကထောက်ခံကြပါတယ်။ပြီးခဲ့တဲ့သတင်းပတ်တွေထဲမှာအစိုးရကိုထောက်ခံတဲ့တပ်ဖွဲ့တွေတိုက်ပွဲတွေမှာအသာစီးရလာပြီးဟူသီတပုံတွေထိန်းချုပ်ခဲ့တဲ့နေရာတွေကိုပိုသိမ့်ပိုက်လာနိုင်ပါတယ်။တနင်္ဂနွေနေ့ကတော့ဆာနာမြို့ရှေ့ဘက်ကတပုံတွေကိုတိုက်ခိုက်တဲ့မြေပြင်တိုက်ပွဲတွေကိုသမရဟောက်ဟူဒီရဲ့တပ်ဖွဲ့တွေကစပြီးတိုက်ခိုက်နိုင်ခဲ့ပါတယ်။
အမေရိကန်အသံညပိုင်းမြန်မာဘာသာစစ်စင်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1169လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ57 kHz 5885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
နေမနေနေ့ညဘက်သတင်းတွေကို VOE ကနေဆက်လက်ကြေညာနေပါတယ်။မက္ကာကအကြီးဆုံးဘလီဝုဒ်ကျောင်းကြီးပေါ်ကိုမနေ့ကဝင်ချီဆက်လက်တံပြုတ်လဲကျခဲ့တဲ့နေရာကို Sorry Arabia ပြင်ဆယ်လမန်တောက်ရောက်ကြည့်ရှုခဲ့ပါတယ်။ဒီဝင်ချီဆက်ပြိုလဲမှုကြောင့်လူ108ယောက်ထက်မနေ့သေဆုံးပြီး238ယောက်ဒဏ်ရာရခဲ့တယ်လို့ဒေသခံသတင်းဌာနတွေကပြောဆိုထားတာပါ။မိုးတဲတဲမဲမဲရွာပြီးလေတဲအားပြင်းထန်တာကြောင့်ဘလီထဲမှာဖျားဝှက်ပြုတ်ဆူတောင်းနေသူတွေပေါ့ဒီဝင်းကြီးဆက်လက်တံဟာပြိုလဲကျခဲ့တာလို့ sorry အရက်ဖက်လွန်ကျွေးရေးဆိုင်ရာအကြီးအကဲကပြောပါရယ်မက္ကာမြို့လယ်မှာအကြီးစားဆောက်လုပ်ပြင်ဆင်ရေးတွေလုပ်နေတာကြောင့်ဝင်းကြီးဆက်လက်တံတွေကိုကောင်းငင်မှာတွေ့မြင်နေရပါတယ်အခုဒီဝင်းကြီးဆက်ပြိုလဲကျခဲ့တဲ့အကြီးဆုံးဘလီကိုလည်းနေရာချက်တွင်ပြီးတော့မုန်းမံမှုတွေပြုလုပ်နေတာဖြစ်ပါတယ်အစ္စလာမ်ရဲ့အထွတ်မြတ်ထားရဒီနေရာမှာမြင့်စင်ကျင်းပတဲ့ hedge ဘုရားဖူးရာတီမကြောက်ရောက်မီရပိုင်းအလိုမှာအခုလိုဖြစ်ပွားခဲ့တာပါကမ္ဘာတစ်လောကဘုရားဖူးတွေဟာဘုရားဖူးရာတီမှာမက္ကာကိုတွားရောက်လေးရှိပြီးတရုတ်နိုင်ငံရှင်ချင်းနန်ဂျီယာဂန်ဆုနဲ့ယူနန်ပြည်နယ်တွေကဘုရားဖူးတထောင်နီးွယ်နေပါလေမက္ကာမှာရောက်ရှိနေပါတယ်ခင်ဗျာ
စနေနေ့ကအိန္ဒိယနိုင်ငံလေပိုင်းပလောဝမြို့ကစားသောက်ဆိုင်တစ်ဆိုင်မှာစက်တိုက်ပောက်ကွဲမှုတွေနဲ့တူလူ90နီးပါးတေဆုံးခဲ့ရတဲ့ပောက်ကွဲမှုမှာတန်တရာဖြစ်เสียအကောင်းသူကိုဖမ်းဆီးဖို့ပြက်ကွက်ခဲ့တယ်ဆိုတဲ့ဆွဲချက်နဲ့ရဲတပ်ဖွဲ့တာဝန်ရှိသူတွေကိုဒါဇင်နဲ့ချီးတဲ့ဒေသခံတွေကကြွေးကြော်ဆန္ဒပြခဲ့ကြပါတယ်။အခုနောက်ဆုံးရသတင်းရတော့လူ100လောက်ဒဏ်ရာရပြီး88ယောက်တေဆုံးစေခဲ့တဲ့အဲ့ဒီပောက်ကွဲမှုအတွက်တရားမဝင်ပောက်ကွဲစေတတ်တဲ့ပစ္စည်းသုံးလောင်းသူကိုရဲကလိုက်လံရှာဖွေနေတယ်လို့ရဲရရှိကပြောဆိုပါတယ်။ပောက်ကွဲစေတဲ့ပစ္စည်းတရားမဝင်သုံးလောင်းသူဟာလောလောဆယ်ထွက်ပြေးနေတယ်လို့သိရပြီးသူလောင်ပစ္စည်းတွေမှာဂျယ်လတင်နဲ့ယူရီးယားဓာတ်မြေဩဇာတွေပါဝင်ပါတယ်။အစောပိုင်းကပောက်ကွဲမှုဟာစားသောက်ဆိုင်သုံးဂက်စ်မီဘိုကစခဲ့တယ်လို့ရဲတပ်ဖွဲ့ကယူဆခဲ့ပေမဲ့နောက်ပိုင်းမှာစားသောက်ဆိုင်သားကသူလောင်ရုံမှာရှိတဲ့တရားမဝင်ပောက်ကွဲစီတဲ့ပစ္စည်းတွေကစခဲ့တယ်လို့ရဲတပ်ဖွဲ့ကသိရှိခဲ့တာဖြစ်ပါတယ်
။ထိုင်းဘက်ငွေ10သန်းအမေရိကန်ဒေါ်လာ 238,000 တန်ဖိုးရှိတဲ့ဒီခိုးယူခံရတဲ့စိန်နှုန်းကိုအခုခါမှာထိုင်းစုံစမ်းရဲတပ်ဖွဲ့ကပြန်လဲရရှိပြီဖြစ်ပါတယ်။အလေးချိန်6ကရက်ရှိတဲ့ဒီဖိုးရံကြောက်ကိုခိုးယူသွားတယ်လို့ဆွဆွဲထားတဲ့အမျိုးသမီးရဲ့ခန္ဓာကိုယ်ရဲကနေဦးလန်းကျောင်းကနေတဆင့်ဆရာဝန်တယောက်ကဆွဲထုတ်နိုင်ခဲ့တာလို့ရဲမှူးကြီးမီနာဒီယန်မောင်ပတ်ကပြောပါတယ်။တဘာဝအတိုင်းဝမ်းသွားတာဝမ်းသွားအောင်လုပ်ပြီးတော့ထုတ်ယူလို့မရနိုင်တော့တဲ့အဆုံးဆေးရုံသုံးပလေယာကိုအသုံးပြုပြီးနောက်ဆုံးမှဒီလိုပြန်ဆွဲထုတ်ခဲ့တာလို့ဆိုပါတယ်ခင်ဗျာ
။
ိတ်တန်ရောက်တဲ့နေ့ကိုကိုအောင်အောင်နဲ့မမိုးဖြူတို့ကြီးညာပေးခဲ့တာပါရှင် VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုတော့ internet ဆာမျက်နှာ bami.voanews.com မှာလည်းအတန်လွှင့်နေတဲ့အချိန်နဲ့တပြိုင်တည်းထဲထပ်ရိုက်နားဆင်နိုင်ပါတယ်အခုကတော့သတင်းဆောင်မတစ်ပုဒ်ကိုတင်ပြပေးခြင်းပါတယ်ရှင်လေဘရန်ကျောင်းသားသပိတ်အချမ်းဖယ်ဖြိုခွဲခံရချိန်မှာရဲလက်ဆွဲလှုပ်ထုံးလုံနီးနဲ့အညီလိုက်နာဆောင်ရွက်ခြင်းမရှိတဲ့ရဲတွေရဲတပ်ဖွဲ့ဝင်တွေကိုရန်ပြုတ်သူတွေနဲ့အဓိကယုံနိုင်နေရေးလုပ်ငန်းစဉ်အဆင့်အတိုင်းမလုပ်ဘဲကျော်လွန်ဆောင်ရွက်ခဲ့တဲ့တာဝန်ရှိသူတွေကိုအရေးယူဖို့မြန်မာနိုင်ငံအမျိုးသားလူ့ခွင့်ရေးကော်မရှင်ရဲ့ထုတ်ပြန်ချက်ကိုဥပဒေပညာရှင်တို့ကကြိုဆိုလိုက်ပါတယ်။ကျောင်းသားသပိတ်အထောက်အကူပြုကော်မတီကတော့လက်တွေ့ကျတဲ့ဆောင်ရွက်မှုတွေနဲ့ပါထိထိရောက်ရောက်ကင်တွယ်ဖြေရှင်းပေးဖို့လိုအပ်တယ်လို့ပြောပါတယ်။အသေးစိတ်ကိုတော့ဆက်သွယ်မေးမြန်းထားတဲ့မဆုမွန်ကတင်ပြပေးပါမယ်ရှင်။
တပိတ်မောက်ကျောင်းသူကျောင်းသားတွေနဲ့ဝင်းရံပြည်သူတွေကိုပြီးခဲ့တဲ့မတ်လ10ရက်နေ့ကလက်ဗရန်မြို့မှာအကြမ်းဖက်ရိုက်နှက်ဖြိုခွင်းခဲ့တဲ့ဖြစ်ရပ်နဲ့ပတ်သက်လို့မြန်မာနိုင်ငံမျိုးသားလူ့ခွင့်ရေးကော်မရှင်ဘက်ကစုံစမ်းစစ်ဆေးရေးအဖွဲ့ဖွဲ့စည်းပြီးတော့စစ်ဆေးခဲ့တာဖြစ်ပါတယ်။စစ်ဆေးချက်တွေအရအကြမ်းဖက်ဖြိုခွင်းခံရမှုမဖြစ်ပွားချိန်အချိန်မတိုင်ခင်အထိဆန္ဒပြသူတွေနဲ့လုံခြုံရေးတပ်ဖွဲ့ဝင်တွေကြားအပြုသဘောဆောင်တဲ့ဆက်ဆံရေးရှိခဲ့လို့ဒီမိုကရေစီစနစ်ကိုငြိမ်းချမ်းစွာအကောင့်ထည့်ဖော်တဲ့နိုင်ငံရဲ့ပုံရိပ်ကောင်းတဲ့အဖြစ်ဖော်ဆောင်နိုင်ခဲ့ကြောင်းမြန်မာနိုင်ငံမျိုးသားလူ့ခွင့်ရေးကော်မရှင်ဘက်ကတုံ့သက်ပါတယ်။ဒါပေမဲ့လို့အဓိကယုံဖြစ်ခဲ့တဲ့နေ့မှာတော့ဆန္ဒပြသပိတ်မောက်စစ်ကြောင်းထက်အင်အားများတဲ့ရဲတပ်ဖွဲ့ဝင်တွေဘက်ကဥပဒေနဲ့အညီဖမ်းဆီးခြင်းမရှိခဲ့တာတွန်းတိုက်မှုဖြစ်တဲ့အချိန်မှာတားဆီးရေးနဲ့ဖမ်းဆီးရေးနှစ်ဖက်ရောထွေးပြီးတော့ EU နီးစနစ်နဲ့လေ့ကျင့်ပုံစံပြက်ယွင်းသွားခဲ့တာတပိတ်မောက်စစ်ကြောင်းရဲ့ပြန်ကြားရေးရင်ကိုရဲတချို့ကထုရိုက်ကန်ကြောက်ဖျက်ဆီးတာစတာတွေဟာရဲလုံထုံးလုံနီးနဲ့အညီနီးလန်းတကြပြုမှုဆောင်ရွက်ခဲ့တယ်ဆိုတာဆိုရန်ခက်ခဲတယ်လို့ကော်မရှင်ဘက်ကတုံ့သက်ပါတယ်ဒါအပြင်အခင်းဖြစ်ပွားနေချိန်မှာတာဝန်ရှိတဲ့သူတွေကတမိန်နဲ့တတန်နဲ့သတ်မှတ်အမိန်ပေးကုတ်ကဲနိုင်ခဲ့ခြင်းမရှိတဲ့အပြင်ရဲဝန်ထမ်းတွေဘက်ကကျောင်းသားတွေကိုကင်တွယ်ဖြေရှင်းရမှာအညွှန်ကြားချက်ကိုလိုက်နာခြင်းမရှိတာရဲလက်ဆွဲပါသတ်မှတ်ချက်တွေနဲ့အညီဆောင်ရွက်မှုအားနည်းတယ်ဆိုတာတွေ့ရှိကြောင်းလည်းထုတ်ပြန်ခဲ့ပါတယ်ဒီလိုထုတ်ပြန်ချက်အပေါ်မှာကြိုဆိုပါတယ်လို့အထိမ့်သိမ်းခံထားရတဲ့တပိတ်မောက်ကျောင်းသူကျောင်းသားတွေနဲ့ဝင်းရံပြည်သူတွေကိုဥပဒေကြောင့်အရာအကျိုးဆောင်ရှေ့နေအဖြစ်လိုက်လံဆောင်ရွက်ပေးနေတဲ့ရှေ့နေကြီးဦးသိန်းတန်းဦးကပြောပါတယ
်ခွင့်ကော်မရှင်ကတိုးတက်လာတယ်လို့ပြောရမှာပေါ့နော်အချက်၃ချက်တွေ့ရတယ်ပထမဆုံးကတော့ဒေါ်ခင်ဝင်းအမှုမှာလည်းပဲသူတို့ဝင်းပါလာတာကိုတွေ့ရတယ်သူစုံစမ်းစစ်ဆေးတဲ့နဲ့ဖြစ်တဲ့ကိစ္စတွေကိုနောက်တစ်ခါဒုတိယချက်ကတော့အခုဒီရန်တော်တပ်ကျောင်းသားဘူနိုင်ရဲဝီတို့ဘာကတာကျောင်းသားတွေအမှန်ကအဲ့ဒါကိစ္စမှာဒီအမရပုရမြို့နယ်တရားရုံးကငင်းပယ်လိုက်ခြင်းဟာပြန်လည်စဉ်းစားသင့်တယ်လို့သူညာရဲ့ထုတ်ဒါလည်းကျွန်တော်တို့ကြိုဆိုတယ်အဲ့ဒီကြော်တယ်ကြိုဆိုတယ်အခုဒီလိုရဲတွေကိုရည်ယူဆောင်ရွက်သင့်တယ်လို့ထုတ်တယ်အပေါ်မှာတော့ကျွန်တော်တို့ကဟိုလိုက်လိုက်လဲလဲကြိုဆိုတယ်လို့ကျွန်တော်တို့ပြောမှာပါပဲအခုမှလည်းလင်းပြောရရင်မြန်မာနိုင်ငံအမျိုးသားလူ့ခွင့်ရေးကော်မရှင်စထွက်တာတုန်းကတော့ကျွန်တော်တို့လုံးဝယုံကြည်မရှိဒီအဲ့ဒီတုန်းကမြို့သားမြန်မာနိုင်ငံမြို့သားလူ့ခွင့်ရေးကော်မရှင်အတွင်းမှုဆိုတဲ့ဥကြော်တဲ့ဆိုတဲ့ပုဂ္ဂိုလ်ကဒီဆိုရအဆက်ဆက်ရေကိုယ်တည်းဖြစ်ပြီးယုံစရာမကောင်းတဲ့အတိုင်းပဲသူတို့လှုပ်ဆောင်တာအတွေ့ရတယ်ဘာမှထိရောက်တယ်မရှိဘူးဒါပေမဲ့ဒီဒေါ်ခင်ဝင်းကိစ္စကစပြီးတော့တချို့စီတချို့စီတိုးတက်လာတယ်ဒါကတော့အလွန်အားရရေကြီးတစ်ခုကိုမြန်မာနိုင်ငံမျိုးသားလူဝင်ကော်မရှင်ရောက်ရှိလာတယ်လို့ကျွန်တော်တို့ဆိုရမှာပါကြိုဆိုရမှာဖြစ်ပါတယ်
ဒါပေမဲ့လို့ဒီမိုကရေစီကျောင်းသားတပိတ်အထောက်အကူပြုကော်မတီကဥဇော်ရန်ကတော့မြန်မာနိုင်ငံမျိုးသားလူ့ခွင့်ရေးကော်မရှင်ဘက်ကလက်တွေ့ကျတဲ့လှုပ်ဆောင်မှုတွေနဲ့အခုထပ်ပေါ်ပြီးထိရောက်အောင်ကင်တွယ်ဖြေရှင်းပေးတဲ့လို့ဆိုပါတယ်
။သူတို့ကဒါပဲလုပ်ပိုင်ခွင့်ရှိလို့ဒါပဲလုပ်တာပါ။တကယ်လို့ဒီရက်လုပ်ပိုင်ခွင့်လည်းရှိမယ်ဆိုရင်ဒီရက်လုပ်ပိုင်ခွင့်ရှိရဟာသူတို့လုပ်မှာပါ။ဒါပေမဲ့မြန်မာနိုင်ငံမှာရှိတဲ့အစိုးရနဲ့ပတ်သက်တဲ့ဒီအစိုးရရဲ့အာဏာစဲအောက်ပေါ်လုပ်ပိုင်ခွင့်အောက်မှာဖွဲ့ထားတဲ့အဖွဲ့အစည်းအားလုံးကကျွန်တော်တို့အမိတ်ဆိုတဲ့ညွန်ကြက်တခုအောက်ထဲမှာပဲတိကျကျလုံတာကိုတွေ့ရပါတယ်စစ်ဆေးရေးကော်မရှင်ဆိုတာအစိုးရဝန်ထမ်းတွေမပါတဲ့ဓာတ်ကြကြကော်မရှင်တခုကနေအများဆုံးစစ်ဆေးဖော်ထုတ်အဲ့ထဲမှာဆိုရင်ရှေ့နေရှေ့ရကြီးတွေပါမယ်အပြူလူယုံကြည်တဲ့လူတွေပါဖို့ပေါ့နော
်မြန်မာနိုင်ငံလူ့ခွင့်ရေးကော်မရှင်ဘက်ကအသေးစိတ်တွေ့ရှိချက်တွေအပေါ်မှာအဓိကယုံဖြစ်တဲ့နေ့မှာနီးလန်းတကြလိုက်နာဆောင်ရွက်ခြင်းမရှိတဲ့ရဲတွေကိုထိုက်တင့်တယ်လို့အရေးယူဖို့နောက်ရုံးရင်းဆန်ခတ်ဖြစ်ပွားနေတဲ့အချိန်မှာအဓိကယုံနှိမ်နင်းရေးလုပ်ငန်းစဉ်အဆင့်ဆင့်အတိုင်းမလုပ်ဆောင်ဘဲအဆင့်ကျော်လွန်ပြီးဆောင်ရွက်ခဲ့သူတွေကိုအရေးယူဖို့နဲ့ရဲတပ်ဖွဲ့ဝင်တွေကိုရန်ပြုတ်ဖျက်ဆီးခဲ့သူတွေကိုလည်းဥပဒေနဲ့အညီအရေးယူဖို့အကြံပြုတိုက်တွန်းထားပါတယ်အမျိုးသားလူ့ခွင့်ရေးကော်မရှင်ဘက်ကအခုလိုတိုက်တွန်းချက်တွေအပေါ်မှာဥပဒေအရဘလို့အရေးယူဆောင်ရွက်နိုင်တယ်လဲဆိုတာကိုလည်းရှေ့နေကြီးဦးသိန်းတန်းဦးကအခုလိုသုံးသပ်ပါတယ်
။ကျောင်းသားတွေဖုန်းနေလူခံဒါလူရက်မှုပဲ robbery ပဲဒါပြစ်မှုပဲဆန္ဒပြတဲ့သူရိုက်လို့ရှိပါတဲ့ပစ္စည်းလူရက်ခွင့်ရှိတယ်ဆိုတာဘယ်ဥပဒေမှပြဌာန်းမတာဘူး။နော်ဒီတရားခဏစီကပစ္စည်းလူရက်ခွင့်မရှိဘူး။လဲနေတဲ့သူရိုက်တာတို့ဒါတွေကရဲဥပဒေရလဲရဲဥပဒေနဲ့ပြစ်မှုဆိုင်ဥပဒေရလဲပြစ်မှုမြောက်ပါတယ်။အပြစ်ထံရိုက်ထံရရတယ်ဆိုဒါတတိပြင်းထန်နာကျင်စေမှုပဲ၃နှစ်၆ နောက်တစ်ခါခုနလူရဲမှလူရဲမှုဖြစ်တယ်ဗျာပြည်သူဆရာဥရိယလည်းရေးယူနိုင်တယ
်လေဗလန်ရဲခင်းမှာအောင်မြေဗိမာန်ကျောင်းတိုင်မှာလှုပ်ဆောင်ခဲ့တဲ့ဖန်စီရှာဖွေမှုတွေမှာလည်းနယ်မြေကန်ရဲတပ်ဖွဲ့ကမဟုတ်ဘဲရဲတပ်ရင်းကရဲတချို့ဝင်ရောက်ဆောင်ရွက်ခဲ့တဲ့အတွက်မလိုလားတဲ့အထင်မြင်လွဲမှားမှုတွေနဲ့ရဲတွေအပေါ်မှာယုံကြည်မှုပြတ်ပြားစေခဲ့တယ်လို့ထောက်ပြထားပါတယ်အနီးကပ်ကြက်မှတ်ကိုကဲခဲ့တဲ့ဘကိုးတိုင်းဒေသကြီးအစိုးရအဖွဲ့ကိုတတ်သိထွက်ဆိုချက်ရယူဖို့မေတ္တာရက်ခံခဲ့ပေမဲ့လို့အစီရင်ခံစာထွက်တဲ့အချိန်အထိတုံ့ပြန်ခြင်းမရှိဘူးဆိုတာကိုလည်းထည့်သွင်းဖော်ပြထားပါတယ်ရှင်
မဆုမဆူစီတင်ပြပေးခဲ့တာပါရှင်ခုကတော့သတင်းဘတ်စင်ခန္ဓာတွေကိုတင်ပြပေးသွားရမယ်အမှားမှန်ခြေရတဲ့2010ပြည့်ရွေးကောက်ပွဲတုန်းကပေမဲတွေများခဲ့တာကြောင့်အခုလာမယ့်ရွေးကောက်ပွဲချရင်တော့တစ်စိတ်တုံးနှိပ်မဲပေးနိုင်အောင်စီစဉ်ထားတယ်လို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးတင်အေးကပြောပါတယ်မဲပေးပြီးတဲ့သူတွေထပ်ပြီးမဲမပေးနိုင်အောင်အတွက်ကိုလည်းမှင်တို့တဲ့စနစ်ကိုသုံးသွားမှာဖြစ်တယ်လို့ VOA နဲ့တီးတန့်မေးမြန်းကမ်းမှာရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌကပြောပါတယ်မဲယုံတွေရဲ့လုံခြုံရေးအခြေအနေနိုင်ငံတကာလေးလာစောင့်ကြည့်ရေးအဖွဲ့တွေနဲ့ပူးပေါင်းဆောင်ရွက်နေတဲ့အခြေအနေတွေကိုရန်ကုန်ရုံးတာဝန်ခံဒေါခင်စိုးဝင်းကရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးတင်အေးကိုတွေ့ဆုံမေးမြန်းထားတာဖြစ်ပါတယ်မေးမြန်းကမ်းအပိုင်းနှစ်ကိုမြန်မာဒီမိုကရေစီရေးရာဆွေးနွေးကအစီအစဉ်မှာနှားဆင်ကြရအောင်ပါရှင်
မပါတော့တာမဲယုံနေကတော့ကြောင်းနေမှလုံမယ်ပေါ့နော်နောက်ပြီးတော့ဒီမဲပြားတို့ဒီမဲပေးပုံကြီးစနစ်တို့ပေါ့နော်နောက်ဆုံးကြားသိရတာကျတော့တစိတ်တုံးလေးနဲ့မဲပေးရမယ်လို့ပြောပါတယ်နောက်ပြီးတော့ပေးပြီးတဲ့လူတွေကိုမှင်လေးနဲ့နိုင်ငံတကာမှာလို့အမှတ်သားလုပ်ဥပါပါလား
လုပ်ပါမကဲ
ဟုတ်ကဲ့ပါအဲ့တော့တစိတ်တုံးနဲ့ပေးတဲ့အခါမှာရောဒီမဲဆန္ဒရှင်တွေအနေနဲ့အခက်အခဲများတွေ့နိုင်ပါလားရှင
်ဟိုကျွန်တော်တို့ကတော့ဒါကတော့လေဟိုခုမှကျွန်တော်တို့ကတော့ဒီတစိတ်တုံးကတော့တကယ်ပြောကြည့်ဆိုလို့ရှိရင်တော့90တုံးကတစိတ်တုံးလုပ်ခဲ့ပါတယ်အဲ့ရနေကျွန်တော်ဘောပင်နဲ့ချစ်ခိုင်းပါတယ်ဒါက2010ပေါ့အဲ့မှာချစ်တဲ့ခါကျတော့ပေမဲတွေများတယ်အချစ်လွန်သွားပြီးတော့အဲဟိုဘက
်ကွက်တီး
ကွက်ထက်ရောက်သွားတာတွေဖြစ်သွားတာရှိတယ်တချို့ကလည်းအမှန်အချစ်မချစ်နိုင်လို့ပေမဲဖြစ်သတ်မှတ်တာရှိတယ်အဲကျွန်တော်2010နဲ့ကြာပြတ်မှာတော့သိချာရိုက်လိုက်ပါတယ်ဒီအကွက်ထဲမှာဝင်ရင်တော့ချစ်ပဲချစ်နော်ကြက်ချီတော့ခက်လို့မရအောင်အဖြောက်ပဲရီနော်တို့ချစ်တာဟာလက်လွန်သွားလို့နော်ဟိုအပေါ်အကွက်ထဲကိုမထီဘူးဆိုရင်ပဲမင်းမတတ်မှန်းနဲ့ကျွန်တော်လုပ်ပါတယ်အဲ့လိုကျွန်တော်ရှင်းအောင်လုပ်တော့တဲ့ခါဘာပြဿနာလာတဲ့လဲဆိုဖျောင်းကပ်ပါတယ်ဖျောင်းတော့ပါတယ်ဆိုတော့ပြဿနာတက်ကောပြဿနာတက်တဲ့ခါဒါလည်းကျွန်တော်စစ်ပါတယ်ဒါကျွန်တော်ဒါလည်းမဟုတ်ပါဘူးတသက်မဲ့ဟိုလိုပြတာပါဆိုတော့နောက်တော့ကျွန်တော်မထူတော့ဘူးငါတို့တော့ဒီဒစိတုံးနှိမ့်တာပြန်ဆိုင်ရင်ကောင်းမယ်ဆိုတော့ဒစိတုံးနှိမ့်လိုက်တာပါအဲ့ဒါ90တော့လည်းအတွေ့အကြုံရှိပါတယ်အခုလည်းကျွန်တော်အချိန်ဆမ်းပါတယ်ဆမ်းလို့ကျွန်တော်လုပ်ပါတယ်ကျွန်တော်ပါတီနဲ့ဆီဆိုတဲ့စီဝေးမှာလည်းပဲဒီလိုဆိုရင်စိတ်တွေရှိတယ်ဆိုရင်နေစီတဲ့စီကလာပါဆိုတော့ချက်ချင်းမဲ့သူဆက်ခိုက်ပါခင်ဗျာကျွန်တော်ပြင်မဲပြောင်းခဲ့နှိပ်ပြန်လာပါတဲ့တဲ့နှိပ်ရင်တော့ခိုင်လုံမဲ့သိကြတယ်ဟိုတစောင်းဒီစောင်းလို့ကျွန်တော်အကွက်ကူးကွက်ပါပါတယ်ကူးကွက်ထဲမှာဟိုဘက်မှာဘယ်တစ်ကွက်ရောက်တယ်ဒီဘက်ကဘယ်တစ်ကွက်ရောက်လဲဒါကိုကြီးပါတယ်အဲ့တော့ဟိုဘက်မှာ3ကွက်ပဲရှိတယ်အဲဒီဘက်မှာ6ကွက်ရှိနေတော့ဒီဘက်မဲဆိုတော့ဒီလိုလဲကျွန်တော်ဒီလိုဆုံးဖြတ်ပြရလိုက်ပါတယ်တကယ်တကယ်တော့အဲ့၄တောင်ထဲမှာကိုယ့်ရဲ့ဒီတစိတ်၄တောင်လေးကြိုက်တော့နှိပ်ချလဲကျွန်တော်ပြီးပါတယ်အဲဒါကတော့ကျွန်တော်ကဟိုအောင်မြင်မယ်လက်ထင်ပါတယ်ရေရင်းကလည်းကျွန်တော်ယီမန်းသူပဲပင်မဲရော့သွားမယ်လို့ပဲကျွန်တော်ထင်ပါတယ်ဒါလေးတော့ကျွန်တော်သိရှိသိသိချာကျွန်တော်လုပ်ဝင်အချင်းနေရှိပါတယ်နောက်ဖျောင်းအိုရင်ယိုရင်းဆိုတာလည်းမြင်တွေ့တာလည်းပဲဒါကျွန်တော်ဒီနေ့မှကျွန်တော်ဆက်လုပ်တာပါဒီနေ့မှဆက်လုပ်တဲ့ကိစ္စကလည်းပဲနှစ်ခါမှပြီးတာမဖြစ်အောင်ဒါလေးရလဲတော်တော်ကြီးကောင်းပါတယ်။သူများလေးကအခုဆိုတော့တော်တော်များများတော်တော့ဆိုရင်ပဲတောင်းစားစုကြီးပဲမွန်ပြည်နယ်မှာသွားရင်သူဆိုရင်စိတ်နဲ့ပြောပါတယ်။အဲကျွန်တော်လည်းသတိထားပါတယ်။သူကဟိုမဲဆင်းနေတော့အများကြီးရှိတယ်။သူကမဲဆင်းရမရှိလို့မရအောင်။သူကအခုပဲဟိုအမေရိကရောက်နေတယ်။အခြေခံမဲဆင်းသူ့ရဲ့ရက်ကွက်မှာပါလာရမယ်။သူကဟိုကနေဝေးရမဲပေးခြင်းလဲဆိုပုံစံ15နဲ့လှမ်းတော့မယ်။ဒီဆင်းပါလို့ကျရင်မလက်မပုတ်ပေးမယ်။သူကပြန်လာပြန်ဒီကိုကျွန်တော်ပြန်ပို့တော့ကောင်းတီလုံးမှာပေါ့။အဲဒါကြောင့်မဲဆင်းရတော့ပါနေရမယ်အဲကြောင့်အဲခုနပြောတော့ဒေါ်စန်းကြီးသွားခဲ့တဲ့မွန်ပြည်နယ်မှာဆိုရင်ဟိုတစ်ဖက်နိုင်ငံသွားလို့တယ်လို့သွားတဲ့အများကြီးရှိတယ်ဟိုလူတွေပြန်မလာနိုင်မင်းနဲ့တော်တော်သူကအဲ့အစားတွေထည့်ပြီးသွားရဲဆိုကျွန်တော်ကတော့အဲ့ဒါကိုမဖြစ်နိုင်တော့မင်းတို့ထားပါလေသူကလာမယ်မင်းတို့မယ်အဲပေးမယ်ပေးမင်းတို့ပါမယ်အဲ့တော့ကျွန်တော်တို့ကလည်းစကြူလို့တယ်တန်းစီတယ်ကွာပထမဆုံးစစ်တာလေလူကြီးအဖွဲ့အနေနဲ့လက်တွေပြရပါတတိယပြဒီမှာကော်ရီဝိုင်တုတ်ထားတယ်ဖျောင်းနေပါရင်တုတ်ထားရယ်ဆိုရင်ဖျက်လို့ရစီသောကီမီကယ်တခုတုတ်ထားရယ်ဆိုတော့တန်တရားရှင်တော့ကျွန်တော်ကဟိုနေနဲ့ ဝဂလီနဲ့ပေါ့လေစနိုတာဝါလေးနဲ့ကျွန်တော်တုတ်ပြီးကိုကျွန်တော်ပြောပါတယ်ပြောပြီးဝင်မယ်ဝင်ပြီးမလက်မထုံမယ်ပြီးလို့ရှင်တော့ဒါတက်ပါအဲစစ်တာဆိုင်စစ်တာမင်းတို့တာပြီးသားလူလာပြီးတန်းစီသလားတခြားစစ်ပါတယ်အဲမင်းတို့ပြီးပြော့တော့လှုပ်ထားဖို့တော့တခုခုပေါ့လေကတ်ထားမလားဆိုတန်ကျန်နဲ့ကျွန်တော်လည်းချုပ်တန်ရရှင်စနိုတာဝါလေးနဲ့တန်ရှင်းလုပ်ပြီးလိုက်ပါလေကျွန်တော်မှတ်ထားပါတယ်အဲဒီအချက်ကတော့ထူရတဲ့အချက်တွေပဲလို့ကျွန်တော်တူပဲမြင်ပါတယ်
ဟုတ်ကဲ့ပါနောက်တစ်ခုကလုံချုံကြီးပေါ့နော်ဒီမဲယုံကြီးရဲ့လုံချုံကြီးနဲ့ပတ်သက်လို့ဘယ်လိုမျိုးအရေးတူဆောင်ရွက်မှုတွေကြိုတင်ကာကွယ်ထားတာရှိပါလဲရှင
်ကျွန်တော်ကတော့ဒီလုံချုံကြီးနဲ့ပတ်သက်ပြီးတော့ကျွန်တော်ဒေါ်လေးလေးထားပါတယ်လေးထားတဲ့အကြောင်းကျွန်တော်2014တွေကလုံချုံကြီးမှာတာဝန်ရှိမဲ့ပုဂ္ဂိုလ်တွေပေါ့အပြည်တွေရေတို့ထွေဦးတို့လောဘကတို့တတ်မတော်ဖွဲ့စည်းတွေပေါ့တတ်မတော်ဖွဲ့စည်းကတော့နောက်ကျရင်ကျွန်တော်ဟိုဆက်သမှုပြတ်တဲ့နေရာဆို signal စနေထိုင်ပြီးဘူးလို့ကျွန်တော်ဒီအတွက်ကျွန်တော်ခေါ်ကြပြောခဲ့ပါတယ်။2015မှာကျွန်တော်လူကြီးဟိုတေချာအသေးစိတ်ပေါ့တကူချင်းနော်လူပုဂ္ဂိုလ်လုံးကြီးလူပုဂ္ဂိုလ်ခီးတော်လာလုံးကြီးခီးတော်လာနေမဲဆဆင်းလုံးကြီးဒလူတွေပေါ့အပစ္စည်းဆိုလို့ရှိရင်လည်းဟိုမဲလက်မှတ်တွေပို့တဲ့အချိန်ထားသူတဲ့အချိန်လူကြီးလုဖို့လိုပါတယ်ဆိုတော့ကျွန်တော်လိုပဲပြောခဲ့ပါတယ်။အဒုတိယအချိန်စီဝေးကြတော့လည်းပဲဟိုရဲချုပ်ကတေချာပြောပါတယ်။ဘာလုံးကြီးဘာလုံးကြီးဘာလုံးကြီးတွေအစီမံထားပါတယ်ဆိုတော့ပြောပါတယ်အဲ့လိုနေနဲ့ကျွန်တော်တို့က risk management tool ဆိုတဲ့နိုင်ငံသားမှာပေါ့လေဒီလိုတုံ့ပြန်တိကျတဲ့ကိစ္စတွေကိုဘယ်လိုထိန်းသိမ်းကာကွယ်လဲဆိုတဲ့ workshop လေးတစ်ခုလာပြီးကျွန်တော်ရှိမှာ introduce လုပ်ပါတယ်ကျွန်တော်တဘောကြပါတယ်သူကြအချိန်ကြတော့ကျွန်တော်ထပ်ပြီးလုပ်ပါတယ်မလုပ်ခင်မဲ USIP ကနေပြီးတော့ကျွန်တော်ဒီတုံ့ပြန်တဲ့ပတ်သက်သူ workshop လေးတစ်ခုလုပ်ပါတယ်အဲသူရဲ့ photo check ကတော့လုံခြုံရေးကိုအဖွဲ့အစည်းတွေဖွဲ့ပြီးတော့ဆောင်ရွက်တဲ့နေလို့ဆိုတော့လိုပဲဖော်ထုတ်ပါတယ်အဲကျွန်တော်တို့ဆွေးနွေးတဲ့ခါကျတော့လိုပဲရပါတယ်ရတယ်ကျွန်တော်နိုင်ငံတော်တင်ပြပါတယ်လုံခြုံရေးအစဉ်အဖွဲ့စည်းတခုလိုပါတယ်လို့ကျွန်တော်တင်ပြလိုက်ပါတယ်တင်ပြတဲ့နိုင်ငံတော်ကလည်းပြည်ထရေးကိုဗဟုပြုပြီးတော့ဒါလုပ်ပါဆိုပြည်ထရေးကလည်းအစဉ်အသူကဗဟုနေပြီးရက်ကွက်နဲ့ကြောက်စွတ်တွေလုံခြုံရေးဖွဲ့ရရှိပါတယ်အဲသူတို့ဟန်ချက်ညီတော်ကျွန်တော်ဘက်ကလည်းညီနိုင်ဖြစ်ရှိကော်မတီဆိုပြီးပြောင်းရွှေ့ကော်ဘကော်မရှင်ဖွဲ့ပါတယ်ဒါပါလဲဆိုတော့ပြဿနာရှိလာရင်ကျွန်တော်တို့အရင်ဆုံးကျွန်တော်ညှိပါမယ်ဆိုကြပါစို့မဲဆင်းမှာမပါလို့လားပြဿနာရှိရင်လူကြီးအဖွဲ့ကျွန်တော်ပြီးမတွေ့သေးပါဘူးကျွန်တော်တို့ရှင်းပြပါမယ်ခုတော့အချိန်ကြီးကခဲ့တယ်ခင်ဗျားမလာလို့မပါတာပါမပါဘူးဆိုရင်ဥပဒေအရတော့မပြောရင်မရှိအောင်နားလည်အောင်ပြောပါမယ်နားလည်အောင်ပြောလို့ကမရလို့သူစူစူဘူးလုပ်ချင်တယ်ဆိုတော့ကျွန်တော်တို့နောက်ဆုံးတော့လုံခြုံရေးနဲ့ပဲစက်ထိန်ပါဘောလေအဲ့တော့ပြောမယ်ဆိုရင်တော့ကျွန်တော်လုံခြုံရေးနဲ့ပတ်သက်တော့ကျွန်တော်တို့က risk management tool ဆိုတဲ့ဒီဟိုနေတယ်လေແລະ software line လေကျွန်တော်ဘယ်နေရာမှာပါဖြစ်နိုင်တယ်ဒါတွေကတော့ကျွန်တော် commission ဖွဲ့ခွဲတွေနဲ့ data collection ပေါ့လေဘယ်နေရာမှာ CIO ရဖြစ်နေတယ်ဘယ်နေရာဘာသာရေးနဲ့ဖြစ်နေဘယ်နေရာလူမျိုးရေးနဲ့ဖြစ်နေဘယ်နေရာမှာတော့ message CIO နဲ့ပြင်ထန်တဲ့ကြောင့်စုပ်မှုတွေဖြစ်နေတယ်ဆိုတော့ data ပေါ်မူတည်တော့ software ထည့်လိုက်ရင်တော့သူကဘယ်နေရာတွေမှာတော့ဘာတွေဖြစ်နိုင်တယ်ဆိုတော့ကာလာတွေပေါ်လာပါတယ်ဒီပေါ်မှာမူတည်ကျွန်တော်တို့ကပို့တော့အာယုံပြုတော့ထိမ့်သိရမှချင်းနေရှိပါတယ်ထိမ့်တဲ့နေရာမှာလည်းခုနပြည်ထရေးလုံခြုံရေးအဖွဲ့နဲ့ကော်မရှင်ကညှိနှိုင်းဖြစ်ရှင်အဖွဲ့နှစ်ခုနဲ့ပေါင်းပြီးတော့ကျွန်တော်အေးချမ်းဖြစ်အောင်ထိန်းသိမ်းတော့မယ်အဲဥပက္ကလည်းပြည်ထရေးလည်းဒါကြောင့်ရဲအင်အားမတူတော့ပေါ့ရဲအင်အားမတူတော့ကြောင့်အခုအရင်ရဲတွေငားနေတယ်လေခေါ်နေတာလေ
တင်းတော့လားမသိ
ဘူးတင်းတန်းပြနေပါဟုတ်ကဲ့အဲတင်းတန်းပြနေပါအဲ့ဒါတွေလည်းရှိနေပါတယ်အဲကြောင့်ပြောရမယ်ဆိုတော့ကျွန်တော်2015ကိုယူကော့ဘုတော်လေးထားပါတယ်ကျွန်တော်တို့ကော်မရှင်ရောပြည်တော်စုအဖွဲ့နဲ့ရောဆိုင်ရဝန်ကြီးဌာနနဲ့ကျွန်တော်ပူးပေါင်းဆောင်ရွက်နေပါတယ်
ဟုတ်ကဲ့ပါအခုဒီလွတ်တော်ကိုယ်စားလှယ်လောင်းနေပေါ့နော်ဒီအသီးသီးနိုင်ငံရေးပါတီအသီးသီးကနေပြီးတော့စီးရင်တင်သွင်းပြီးသားပါပြီအဲ့တော့သူတို့ကိုစီစစ်ဖို့ဆိုပြီးတော့အခု process ကစနေပြီပေါ့နော်အဲ့ဒီနေရာမှာကျွန်မဟိုမကြသေးခင်ကပဲနိုင်ငံရေးပါတီရဲ့ခေါင်းဆောင်နေတယ်ကျွန်မ interview လုပ်ခဲ့ပါတယ်လုပ်တဲ့ခါမှာသူတို့ပြောတာကတော့ကိုယ်စားလှယ်တွေကိုစီစစ်တဲ့နေရာမှာတဲ့ရွေးကောက်ပွဲကော်မရှင်ကလှုပ်ရမယ်ဘောင်အတွင်းကနေပြီးတော့ကြော်ပြီးတော့ပေါ့ဥပမာဆိုလို့ရှိရင်စာသုံးလုံးလို့ SB တို့ကပါလာပြီးတော့စစ်တဲ့လူတွေရှိပါတယ်ချို့လဲဖုန်းလောင်းနဲ့ဆက်ပြီးတော့ပြီးသွားတဲ့ခါလဲရှိတယ်လို့ချို့လဲသွားပြီးတော့အစ်စ်ခံရတာရှိတယ်အဲ့ဒါမျိုးပေါ့နည်းနည်းလေးစိတ်ကတိအောက်ဖြစ်ကြရတယ်လို့ပြောပါတယ်အဲ့ဒါနဲ့ပတ်သက်လို့အခုထာအနေနဲ့ဘယ်လိုများသုံးသပ်ချင်ပါလဲရှင
်ကျွန်တော်တို့ကတော့ဒါနိုင်ငံရေးပါတီပြောတာကိုလည်းကျွန်တော်ကိုချင်းစားပါတယ်နော်တကယ်တကယ်တော့ဒီကိုစလောင်းဖြစ်တဲ့နဲ့မဖြစ်သင့်ဘူးဆိုတာတော့သူတို့ရှောက်လို့တင်ပါတယ်ကျွန်တော်ခရိုင်စစ်မှာစစ်စစ်ပါတယ်တော့ခရိုင်မှာရှိတဲ့ဧကောက်ပွဲကော်မရှင်ခရိုင်ခွဲပေါ့လေမြောက်ပြည်စိတ်ကြတဲ့ပုဂ္ဂိုလ်6ဦးရှိပါတယ်ထက်ဆန်9ဦးရှိပါတယ်အဲ့ဒီ9ဦး15ဦးရှိမှပဲကျွန်တော်စစ်ပါတယ်เสียอะไรสรุปตัวรู้เสียดีกูจะล้างนี่ชอกละตินเนี่ยกูอ่ะจนรู้ยกได้คาจะไอ้ตัวเนี่ยกูไอ้เฉ็ดเนี่ยกูจนฐานะนัดทุไปพี่แล้วเวดดิ้งลงให้มาเลย စစ်စစ်ခိုင်းပါတယ်ဒါတော့ပြည်ထရေးနဲ့လာဝကပါပဲအပြည်ထရေးတော့အမှုကင်းရှင်းတာလေးဘဝပြည်တို့မှာဆက်နှစ်နေထိုင်တာလေးအဲနိုင်ငံရဲ့အထောက်ပံ့နေယူတာလေးအခုဆိုလည်းပြန်လာပါတယ်ဘယ်သူဟာတော့အဲဘယ်ဌာနမှာနော်အလုံးလုံးနေတဲ့ကြောင့်ဒေါ်လာဘလောက်ရတဲ့ပုံကူဖြစ်ပါလေဆိုတာမျိုးကြီးကျွန်တော်ရှိလာတာရှိပါတယ်။အဲတစ်ဖက်ကလည်းပဲကျွန်တော်တို့လောကကဘက်ကလည်းသူမူဖားစင်တော့သူမိဘဟာအဲတိုင်းရင်းသားမဟုတ်ဘူး။အဲတယောက်သောသူကတော့တိုင်းရင်းသားဖြစ်တယောက်သောသူကနိုင်ငံသား FRC ဖြစ်နေတယ်ဆိုတာမျိုးကြီးပြန်လာပါတယ်။အဲကြောင့်ကျွန်တော်ကတော့ရွေးကောက်ဘက်ကော်မရှင်နေတဲ့သက်ဆိုင်ဝန်ကြီးဌာနတွေကိုဖယ်တင်လုပ်ပေးပါလို့တောင်းဆိုပါတယ်။အဲ့ဒီပေါ်မူတည်ပြီးတော့သူလည်းအောက်ကိုညွှန်ကြားပုံပေါက်ပါတယ်။အောက်ကိုညွှန်ကြားပေါက်တဲ့ခါကျတော့မသိမသာစုံစမ်းမဲ့ကိစ္စမှာတချို့လည်းပဲခေါ်စစ်တာတချို့လည်းပဲအချက်လက်တွေကိုလက်မှတ်ထိုးပြီးတော့တောင်းတာတွေတွေ့ပါတယ်ဒါကတော့ခေါ်စစ်လေလူငယ်ရေးကိုတော့ကြီးကြီးသားသားနဲ့ပဲမိတာဖြေလိုက်ရမှာပဲလက်မှတ်ထိုးပေးဖို့ဆိုရင်လည်းမထိုးဘူးဆိုလည်းရပါတယ်ဒါကတော့သတ်မှတ်ထားတဲ့ဟာတွေပါပဲချော့တွေကလောကသိတာရှိတယ်တချို့ကပြည်တည်းရသိတာရှိတယ်ဘာသူတွေကိုရစုံပေးပြီးတော့ဒါပြည်နေလို့ပြီးပါဆိုရှိပါတယ်အဲ့ဒါကြောင့်ဖြစ်အောင်ဖြစ်ပါမယ်သို့တော်လည်းပဲကျွန်တော်တို့ရှိမှာတော့နည်းနည်းလေးပေါ့လှုပ်တာကင်တာတော့လူတွေစိတ်အနှောင့်အယှက်ဖြစ်စရာတော့ရှိပါတယ်အဲဒီတော့တော့ကျွန်တော်ကတော့ကြားရပါပဲနားလည်းသိခံပြီးပါလေကျွန်တော်တို့ပြောချင်ပါတယ
်အခုဒီရွေးကောက်ပွဲကော်မရှင်နဲ့ပူးပေါင်းဆောင်ရွက်တဲ့နိုင်ငံတကာအဖွဲ့အစည်းတွေလည်းရှိပါတယ် EU ဥရောပသမဂ္ဂရှိမယ်နောက်ပြီးတော့ IFES လို့ခေါ်တဲ့ဒီဝါရှင်တန်ခြေစိုက်အဖွဲ့တစ်ဖွဲ့ရှိတယ်နောက် IDEA ပေါ့နော
်အဲ
့တော့သူတို့အဖွဲ့တွေပူးပေါင်းဆောင်ရွက်မှုအပေါ်မှာရောအားရကျေနပ်မှုရှိပါလားရှင
်ဟိုကျွန်တော်ဘက်ကပြောရင်တော့ကျွန်တော်တို့အားကျေနပ်ပါတယ်ဘာကြောင့်လဲဆိုတော့ကျွန်တော်တိုင်းပြည်မှာရွက်ကောက်ပွဲနဲ့ပတ်သက်လို့အတွေ့အကြုံအများမှနှဲပါတယ်ပြောရဲဆိုရင်တော့လွတ်လပ်ရေး48ရပြီးတော့50 56 60 3ချိန်ပဲကျွန်တော်ရွက်ကောက်ပွဲရှိခဲ့ပါတယ်အဲ့တော့ရွက်ကောက်ပွဲဆိုတာဘာလို့မသိပါဘူးနော်လက်နဲ့နဲ့မထည့်လို့ထည့်တယ်မထည့်နဲ့ဆိုမထည့်ဘူးဆိုတဲ့သဘောပဲရှိပါတယ်အဲ့ရင်နေကျွန်တော်အနှစ်ကွာသွားလိုက်တာ60နှစ်တမလို့အနာသိနေ84အနာလို့ရဆိုရှယ်လစ်စင်တီထောင်းနေ68ဟလာစပူမှုဖြစ်တော့တမရပြအနာသိနေ90မှာတကြိမ်အမြန်မာနိုင်ငံနဲ့စတုတ္တကြိမ်ရေကောက်ပွဲပါပဲအဲ့ရန်နေဖွဲ့စည်းမှုမပေါ်ပေါလိုက်တာနဲ့ကြာသွားလိုက်တာ22နှစ်ကြာတာပေါ့လေ88 90ရဆိုရင်တော့အနှစ်20ကြာတာပေါ့အဲ့ချိန်မှာပေါ်ပေါလိုက်တာတိုင်းပြည်တို့က2015ကြိမ်မြောက်ရေကောက်ပွဲပါအဲ့နောက်ပိုင်းမှာကျွန်တော်တိုင်းပြည်ကဟိုအပြောင်းလဲကြီးတစ်ခုဖြစ်သွားပါတယ်အပြောင်းလဲရပါလားအစိုးရပေါ်ပေါလာအဲ့အစိုးရကပါလေလူတို့ကရွေးချယ်တဲ့အစိုးရအလွတ်တော်ပေါ်သွားပြီးတော့နိုင်ငံတော်အာဏာသုံးပါပေါ့လေ UDP အာဏာဥချေအာဏာတရားစီရင်အာဏာကိုကင်ဆယ်တဲ့ကိစ္စပါအဲ့တော့ဒီ process ကြီးတစ်ခုအလုံးဟာရွေးကောက်ပွဲဆိုတာပါလေကော်မရှင်ဆိုတာပါလေရွေးကောက်ပွဲအနှစ်သာရဆိုတာပါလေဒီလုပ်ငန်းကြီးကအောင်မြင်လုပ်ပြီးဖို့သူ့ရဲ့စီမင်းမှုပေါင်းနေပေါ့ဘယ်လိုထားတင်တယ်လဲဆိုတာကြီးသိဖို့လိုပါသေးအဲ့ဒီဟာတွေကတော်တော်များများနိုင်ငံသားတွေရှေ့ကျွန်တော်တို့ရလဲပါတယ်ကျွန်တော်မှလည်းအခြေခံကောင်းနေရှိပါတယ်သမိုင်းနေလည်းပြန်လာမယ်ဆိုရင်တော့ဒင်းစာလေးပြန်ဖတ်မယ်ဆိုတော့ကျွန်တော်ရေကောက်ပွဲရရှိခဲ့ပါတယ်သို့တော်လည်းရေကောက်ပွဲနဲ့မနှိစဘူးချစ်လို့ပဲပြင်မယ်မိုးလို့မဲမပြီးဘူးချင်းချောက်လို့ပဲပြီးတယ်ချင်းချောက်လို့ပဲမပြီးတယ်ဒါပဲရှိပါတယ်အခုဖြစ်ပေါ်လာတဲ့နော်2008ဖွဲ့စည်းပုံချင်းဥပဒေရတော့လူလူကပါအခြေခံဥပဒေနော်ဖွဲ့စည်းပုံချင်းဥပဒေပုံမှန်၄ပါအောင်ဆိုတယ်နိုင်ငံတော်ဒီပြည်သူလူထုလက်ထဲမှာရှိတဲ့အချုပ်ချာအာဏာနိုင်ငံတော်တော်ဝန်ကိုပြန်နှံ့နေတယ်လို့ပြောတယ်လူထုလက်ထဲကနေနိုင်ငံလုံးကိုပြန်နှံ့စီတော့လူငါတော့ရေကောက်ပွဲပါပဲသူတို့ကိုယ်စားလှယ်နဲ့ပြန့်နှံ့ပြီးတော့တနိုင်ငံလုံးအုပ်ချုပ်တယ်လွတ်တော်ကြီးပေါ်လာတဲ့ဟာနဲ့ကျွန်တော်တို့အချုပ်ချာအာဏာပြန့်နှံ့စေတာတော့ရေကောက်ပွဲပါပဲအဲကြောင့်ကျွန်တော်တို့ဒီပညာတွေဒီဘူသုတ္တတွေရပါတယ်သူတို့ ਨੇ ပေါင်းပါလေကျွန်တော်တို့သွားပြပသွားလေ့လာရှိတဲ့ workshop တွေကျွန်တော်ရှိလာလောက်တာရှိပါတယ်ပြောမယ်ဆိုရင်တော့ကျွန်တော်တို့အတော်လေးကို
အ
ကျိုးရှိပါတယ်ကျွန်တော်လည်းမြင်ပါတယ
်မြန်မာဒီမိုကရေစီရေးရာဆွေးနွေးကမ်းကိုနားဆင်ကြားရတာဖြစ်ပါတယ်ရှင် VOA American အသံရဲ့တင်းငွေနေ့ညပိုင်းအစီအစဉ်တွေကိုည10:00နာရီအထိဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ
် VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ၉နာရီအထိတစ်ချိန်နေ့လယ်၁၂နာရီကနေနေခင်း၁နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ၇နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း၉နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည၉နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါသောရရှိများရှင် VOA မြန်မာပိုင်းစီစဉ်ရဲ့တင်းင်းကနေနေညပိုင်းထုတ်လွှင့်ချက်တွေကိုလိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9395နဲ့လိုင်းဒိုမီတာ52တို့ကနေဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းစီစဉ်မှာတော့ဥစီသူအောင်မြင့်ရဲ့ပြည်ရင်းသုံးသက်ချက်နောက်မြန်မာပြည်ကပေးစာများကဏ္ဍနဲ့ကဘာတလွားထူးခြားစံပြသတင်းတွေကိုလည်းစူးစီးတင်ပြပေးဦးမှာဖြစ်ပါတယ်အခုအရင်ဆုံးတော့ဥစီသူအောင်မြင့်ရဲ့ပြည်ရင်းသုံးသက်ချက်ကိုအရင်ဆုံးထုတ်လွှင့်ပေးချင်ပါတယ်ဒီသတင်းမှာတော့ထိတ်လန့်တုံလုတ်ဖွဲ့ရာကလေးတငယ်ရာဇဝတ်မှုဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးတင်ပြပေးမှာပါဥစီသူအောင်မြင့်နဲ့အတူမတ်အင်ဂျင်နိုင်ကအကူအညီတင်ဆက်ထားပါတယ်ရှင
်မြန်မာနိုင်ငံအတွက်အရေးကြီးတယ်လို့သတ်မှတ်ထားကြတဲ့ရွေးကောက်ပွဲကျင်းပဖို့ပြင်ဆင်နေကြကြည်အစိုးရနဲ့တိုင်းသားလက်နက်ကိုင်နဲ့ညီညာရေးအတွက်အရေးကြီးချိန်လန်းဖြစ်တဲ့တတိုင်းပြည်လုံးဆိုင်ရာအပြည့်အစုံချုပ်လက်မှတ်ထိုးကြဖို့နီးကပ်ချိန်မှာထွက်ပေါ်လာတဲ့ထိတ်လန့်တုံ့လုပ်ဖို့ကောင်းတဲ့မှုကင်းတဲ့တဲ့ဘုတ်ကတော့အသက်12နှစ်နဲ့8နှစ်အရွယ်ပဲရှိသေးတဲ့ကလေးနှစ်ယောက်က4နှစ်အရွယ်မိန်းကလေးငယ်ကိုသတ်ပြီးရွှေနှကွင်းလူရက်ခဲ့တယ်ဆိုတဲ့သတင်းပါတိုင်းရင်းပြည်ရေးပြဿနာတွေအရေးကြီးနေချိန်ဒီသတင်းကလည်းအတော်လေးကိုစိတ်မချမ်းမြေ့စရာကောင်းပါတယ်အသက်အရွယ်ငယ်သေးတဲ့အဲ့ဒီကလေးငယ်တွေဘာကြောင့်ခုလိုအလွန်ရက်စက်တဲ့ရာဇဝတ်မှုကျူးလွန်ရတာလဲဒါဟာမြမလူအဖွဲ့အစည်းအတွက်ဘလို့အဓိပ္ပာယ်ကောက်ယူနိုင်တယ်လဲဒီလိုမှုကင်းမျိုးတွေမဖြစ်ပေါ်အောင်ကြိုတင်ကာကွယ်တားဆီးတာမျိုးမလုပ်သင့်ဘူးလားဆိုတာဒီတစ်ပတ်ဆွေးနွေးတင်ပြသွားပါမယ
်မှုကင်းဖြစ်စဉ်ကတော့အတော်လေးကိုစိတ်မချမ်းမြေ့စရာပါအေယာဝတီတိုင်းညောင်တုံးမြို့နယ်ချောင်းကြီးနယ်မြေတကွေ့ကျွေးရွာကျောင်းလက်မှာနေထိုင်ပြီးမူလာရန်ကျိုကျောင်းတက်နေတဲ့အသက်၄နှစ်အရွယ်ကလေးမလေးဟာသူရဲ့နေအိမ်နားကကိုနဝင်းဖျားဝင်းမှာစော်ကစားနေတယ်လို့ဆိုပါရယ်အဲ့ဒီအချိန်တရွာရဲနေသုံးတန်းចောင်းသားမောင်တက်တိုးအောင်နဲ့တဒန်းចောင်းသားမောင်ဂျိုးဂျိုးတို့နှစ်ယောက်ကကလေးမလေးကိုကြာပန်းတွေခူးပေးမယ်ဆိုပြီးဖျားအနောက်ဖက်တောဆက်ကိုလိန်လေခေါ်သွားတယ်လို့ရဲစခန်းအစ်စ်ခံချက်အရသိရပါရယ်တောဆက်ကိုအရောက်မှာကလေးမလေးဝတ်ထားတဲ့နှကက်ကိုချွတ်ယူတာမပေးဘူးဆိုပြီးអော်နေတဲ့အတွက်ကလေးမလေးကိုဝိုင်းရိုက်နှက်ပြီးတော့ဆက်ရေအိုင်နဲ့ရေနှစ်တက်ခဲ့တာလို့ဆိုပါရယ်နောက်ပိုင်းငကက်လူရေနှစ်တက်ခဲ့တဲ့ကလေးနှစ်ယောက်ကကလေးမလေးကိုရေနှစ်တက်ခဲ့တဲ့နေရာပြန်သွားကြည့်ခဲ့ပြီးမတည်ဆုံးသေးတာကိုတွေ့လို့အနားကဝချွန်နဲ့ဘက်ဘက်မျက်လုံးကိုထပ်ပြီးထိုးပေါက်ထပ်ပြီးရေနှစ်တက်ခဲ့တယ်လို့စစ်ဆေးရရှိချက်တွေကဆိုပါရယ်တင်းကိုကြားရုံနဲ့အလွန်စိတ်မချမ်းသာစရာအဖြစ်ပြက်လို့နားလည်နိုင်ပါရယ်ကလေးမလေးကိုတပ်ဖြတ်ခဲ့တယ်လို့ဆွဆွဲခံရတဲ့အသက်12နှစ်နဲ့8နှစ်အရွယ်ကလေးငယ်2ယောက်ကိုတရားစွဲတင်အပြစ်ရှိကြောင်းစစ်ဆေးဆုံးဖြတ်မှုမလုပ်ရသေးပေမဲ့သူတို့အားလုံးရဲ့ရုပ်ပုံတွေအင်တာနက်လူမှုကွန်ရက်စာမျက်နှာတွေမှာပြန့်နှံ့လို့နေပါပြီ။သတင်းကဟိုးလေးတကျော်ဖြစ်နေတာပါ
။ပြဿနာကဒီလိုအရွယ်မရောက်သေးတဲ့8နှစ်နဲ့12နှစ်အရွယ်ကလေး2ယောက်ကဒီလောက်ဆိုးရွားရက်စက်လာတဲ့ပြစ်မှုမျိုးဘာကြောင့်ကျူးလွန်ရသလဲဆိုတာပါ။သက်ဆိုင်ရာမှုကင်းစစ်ဆေးသူရဲတပ်ဖွဲ့တာဝန်ရှိသူတွေကအမှုဖြစ်စဉ်လောက်ကိုပဲစစ်ဆေးကြမှာဖြစ်ပေမဲ့အစိုးရအာဏာပိုင်တွေတာဝန်ရှိအဖွဲ့အစည်းတွေကတော့ဒီထက်ပိုပြီးအရင်ကကြားတဲ့အချက်လက်တွေကိုရှာဖွေစူးစမ်းအဖြေရှာဖို့လိုအပ်ပါတယ်။အရွယ်မရောက်သေးတဲ့ကလေးငယ်နှစ်ယောက်ကအဲ့ဒီကလေးမလေးစီကငကတ်ကိုဘာကြောင့်လိုချင်ရတာလဲ။အဲ့ဒါကိုရရင်သူတို့ဘာလုပ်ကြမှာလဲ။ငကတ်ကိုလူယူရမှာကလေးမလေးကိုသတ်ဖို့အထိဘလို့စဉ်းစားချက်မျိုးကတွန်းအားပေးသလဲ။ကလေးမလေးကိုအဲ့ဒီပုံစံရဲရဲဆက်ဆက်တတ်ဖြတ်ဖို့ဘယ်ကနီလန်းတွေစဉ်းစားရသလဲ။ရရဆက်ဆက်တပ်ဖြတ်နေချိန်မှာသူတို့စိတ်ခံစားချက်ဘလို့ရှိသလဲစားတဲ့အချက်တွေကိုစနစ်တကျမေးမြန်းလေ့လာဖို့လိုပါတယ
်ဒါဒီမကဒီကလေးနှစ်ယောက်ဘလို့မိဘမျိုးကပေါက်ဖွာလာသလဲသူတို့မိဘတွေဘလို့အဆင့်အတန်းနဲ့နေထိုင်ရသလဲချမ်းသာသလားဆင်းရဲသလားမိဘတွေပညာတတ်သလားမိဘတွေကတားသမီးတွေကိုဘလို့တုန်တင်ဆုံးမမှုတွေလုပ်သလဲအိမ်မှာကလေးတွေဘလို့စာအုပ်မျိုးတွေဖတ်သလဲဗီဒီယိုစကားတွေရောကြည့်လေရှိသလားကြည့်ရင်ဘလို့စကားမျိုးတွေလဲသူတို့တွေကြောင်းတက်နေတာမို့အဲ့ဒီကြောင်းဘလို့ကြောင်းမျိုးလဲသူတို့ဆရာတွေကဘသူတွေလဲကြောင်းမှာသူတို့အပြုအမူဘလို့ရှိသလဲကြောင်းကသူတို့ကိုဘာတွေတင် जा ပေးသလဲသူတို့ ਨੇ ပေါင်းတင်နေတဲ့ကလေးတွေကရောဘသူတွေလဲအဆရှိသဖြင့်စနစ်တကျလေးလာစူးစမ်းကြည့်ပြီးမှုကင်းကျူးလွန်ခဲ့ရခြင်းရဲ့တကယ်မူလအကြောင်းရင်းခံကိုရှာဖွေဖို့လိုပါတယ်တိုင်းပြည်တပြည်ရဲ့အနာဂတ်ဟာကလေးနဲ့လူငယ်တွေရဲ့လက်ထဲမှာရှိတယ်ဆိုတာလူတိုင်းကတဖွာဖွာရွတ်ဆိုနေကြတဲ့ ကြားလို့ကောင်းတဲ့စကားလုံးတွေပါဒါပေမဲ့တိုင်းပြည်အနာဂတ်ကောင်းဖို့အတွက်ကလေးလူငယ်တွေကိုကောင်းကောင်းပြုစုပျိုးထောင်ဖို့လိုပါတယ်အခုလိုမျောလင့်မထားရလောက်အောင်ကြီးမားတဲ့ရာဇဝတ်မှုမျိုးကျူးလွန်သူတွေဟာအသက်မပြည့်သေးတဲ့ကလေးတငယ်လေးတွေဖြစ်နေတာမျိုးကတော့အတော်လေးဝမ်းနဲ့တုန်လှုပ်ဖို့ကောင်းပါတယ်အလားတူမြန်မာနိုင်ငံမှာသူတို့လိုပဲပြစ်မှုကျူးလွန်တဲ့ကလေးတငယ်တွေဘလောက်များနေပြီလဲအဲ့ဒီကလေးတွေဘာကြောင့်ပြစ်မှုကျူးလွန်ကြတာလဲနောက်အဲ့ဒီလိုမဖြစ်အောင်အစိုးရနဲ့တာဝန်ရှိသူတွေဘက်ကဘာတွေဆောင်ရွက်ထားပြီးပြီလဲဆိုတာမေးခွန်းထုတ်เสียပ
ါတကယ်တကယ်လက်တွေ့မှာတော့အခုနှစ်ပိုင်းတွေအတွင်းအရွယ်မရောက်သေးသူတွေအပေါ်ကျူးလွန်တဲ့မရေမှုတွေများပြားလာတဲ့ပြဿနာကိုလည်းဖြေရှင်းနိုင်ခြင်းမရှိသေးပါဘူးမရေမှုဖြစ်ပွားတာရဲ့ထက်ဝက်နီးပါးအရွယ်မရောက်သေးသူတွေကျူးလွန်ခံရတာကလည်းညော့နေသွားခြင်းမရှိသေးပါဘူးဒီအတွက်အစိုးရတာဝန်ရှိသူတွေအနေနဲ့အခုလိုအရွယ်မရောက်သေးတဲ့ကလေးငယ်တွေကအလွန်ဆိုးရွားရက်စက်တဲ့ပြစ်မှုကျူးလွန်တဲ့ကိစ္စကိုပေါ့ပေါ့ဆဆနေလို့မသိပါဘူးအဲ့ဒီကလေးငယ်တွေကိုစောက်ရှောက်ရေးခေယနာမည်ခံထားတဲ့ထိမ့်သိရေးစခန်းစီပို့လိုက်ရုံနဲ့လည်းပြဿနာတွေပြီးမသွားပါဘူးသူတို့တွေအခုလိုပြစ်မှုမျိုးကျူးလွန်ခဲ့သည့်အထိဘလို့အခြေအနေမျိုးကတွန်းပို့တယ်လဲဘလို့အခြေအနေမျိုးကဖန်တီးပေးခဲ့တယ်လဲဆိုတာတွေကိုစနစ်တကျလေ့လာဆန်းစစ်ပြီးအဲ့လိုမဖြစ်အောင်ကာကွယ်နိုင်မှသာနောင်အလားတူဝမ်းနဲ့ကြေကွဲပဲပြဿနာမျိုးရော့နေကြဆင်းသွားမှာဖြစ်ပါကြောင်းသုံးသပ်တင်ပြလိုက်ရပါမယ
်ခုစီသူအောင်မြင့်ရဲ့ပြည်ရင်သုံးသက်ချက်အစီအစဉ်ဖြစ်ပါတယ်ရှင်မကြခင်မှာတော့မအေးတန်နာကျော်အစီအစဉ်တင်ဆက်တဲ့မြန်မာပြည်ကပေးစာများအစီအစဉ်ကိုထုတ်လွှင့်ပေးမှာပါအခုကတော့လာမယ့်အင်္ဂါနေ့ည9:00ဓာတ်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးမယ့်အကြောင်းအရာကိုသောရရှင်တို့နဲ့အရင်ဆုံးမိတ်ဆက်ပေးခြင်းပါတယ်
တော်ရရှိမြရှင်အခုချိန်ဟာတိုင်းရင်းသားဒေသတွေကိုဒေါအောင်ဆန်းစုကြည်စီယုံရေးခီးထွက်နေတဲ့ကာလဖြစ်ပါတယ်။တိုင်းရင်းသားတွေနဲ့ဒေါအောင်ဆန်းစုကြည်ရဲ့ NLD ပါတီဟာဘလောက်အထိလက်တွဲနိုင်ကြမလဲ။အကျိုးစီးပွားချင်းထိတ်တိုက်တွေ့နိုင်သလား။တူညီမှုရှိနေသလား။တော်ရရှင်တွေရဲ့အမြင်ကိုအခုလာမယ့်အင်္ဂါညဓာတ်ရိုက်လေးလိုင်းစီစဉ်မှာဆွေးနွေးကြရအောင်ပါ။ဒီစီစဉ်မှာပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုအင်္ဂါညအမီပို့ထားစီလိုပါတယ်။ကိုယ့်ရဲ့အမြင်သဘောထားတွေကိုစာသားနဲ့ပဲဖြစ်ဖြစ်အတန်ဖိုင်နဲ့ပဲဖြစ်ဖြစ်ပို့ထားလို့လည်းရပါတယ်။ VOA ရဲ့ဖုန်းနံပါတ်က1-239-2382-999လေးဖြစ်ပြီးတော့အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့သောရရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ရှင်။
လာမယ့်အင်္ဂါနေ့ည9:00ဤတရက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြမှာဖြစ်ပါတယ်ရှင်။ပါဝင်ဆွေးနွေးကြဖို့ကျွန်မတို့သောရရှင်တွေအားလုံးကိုထပ်မံပြီးတော့ဖိတ်ခေါ်ပါတယ်။အခုကတော့အပတ်စဉ်ခဏတစ်ခုဖြစ်တဲ့မြန်မာပြည်ကပေးစာများအစီအစဉ်ကိုထုတ်လွှင့်ပေးမှာဖြစ်ပါတယ်ရှင်။မအေးတန်နာကျော်စီစဉ်တင်ဆက်တာပါ။
ပါရှင်ဗီဒီယိုရေးလာတဲ့တော်ရရှင်ရဲ့ပေးစာတွေအီးမေးလ်တွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါမယ်နော်နောက်ပိုင်းမှာတော့နောက်တိုင်းဒေးလေးတစ်ပုတ်နဲ့လည်းဖြောပြေးပေးမယ်အပြင်တော်ရရှင်ရဲ့အချင်းချင်းပေးပို့လာတဲ့မြစ်တာဒေးလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါတယ်ရှင်အခုပထမဦးဆုံးတော့ VOE ကတင်ဆက်ပေးနေတဲ့သတင်းတွေနဲ့ပတ်သက်ပြီးတော့တော်ရရှင်တွေတုံ့ပြန်ရေးသားလာကြတဲ့ Facebook ကစာတွေကိုပြောပြပေးသွားခြင်းပါတယ်တိုင်းသားဒေသတွေမှာ NLD ဝင်ရောက်အရှင်ပြိုင်တာဟာဗဟုအစိုးရတည်းရဲ့အနေနဲ့တိုင်းသားအခွင့်အရေးအပြည့်အဝအကာအကွယ်ပေးဖို့အတွက်ဖြစ်တယ်လို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ခေါင်းဆောင်ဒေါ်အောင်ဆန်းစုကြည်ကကြေညာပြည်နယ်စီယုံရေးခီးစင်မှာပြောသွားတာပါဒီလိုမျိုး NLD အနေနဲ့စစ်မှန်တဲ့ဒီမိုကရေစီစနစ်လက်တွေ့အကောင့်ထဲပေါ်ပေးနိုင်မယ်ဆိုရင်တိုင်းသားတွေရဲ့ထောက်ခံမဲ့အပြည့်အဝရမှာဖြစ်တယ်လို့သုံးသပ်သူတွေလည်းရှိပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးတော့ VOE ကနေပြီးတော့ကြာသာရင်းတွေကသတင်းတင်ပြခဲ့တာကိုသောရရှင်တော်တော်များများကတုံ့ပြန်ရေးသားလာကြတဲ့အထက်မှာတော့စောတန်နေရဆိုတဲ့သောရရှင်ကတော့ဒီယူဆကိုလက်မခံတဲ့ပုံရှိပါတယ
်ဘယ်မှာလဲတိုင်းရင်းသားအရေးတိုင်းရင်းသားနေမိထဲမှာဥစ္စာပစ္စည်းတန်ဇာတာတွေတည်သွားလိုက်လေယာမီတွေတိမ့်သွားလိုက်လေသမားတွေကိုတရားစွဲလိုက်နဲ့ဥပဒေစိုးမိုးရေးဘယ်မှာလဲလေသမားတွေကိုတရားစွဲပြီးထောင်ချနေတာဥပဒေစိုးမိုးရေးလားဘယ်မှာလဲဥပဒေစိုးမိုးရေးဥက္ကဋ္ဌကျုပ်တို့တိုင်းရင်းသားတွေသွေးကွဲအောင်လာခွဲနေပြန်ပြီလွတ်လပ်ရေးရဖို့ဒုတိုင်းရင်းသားတွေအင်္ဂလိပ်ကိုလည်းတိုက်ခဲ့တယ်ဂျပန်ကိုလည်းတိုက်ခဲ့တယ်တိုင်းရင်းသားတွေအပေါ်ဂရုမတည်တော့ငါတို့တိုင်းရင်းသားတွေကိုတပုံတဲ့နော
်တရားဥပဒေစိုးမိုးရေးဘဲမှလည်းလို့ဇော်ဒန်နီယယ်ဆိုတဲ့သောရရှင် Facebook မှာမေးလာတဲ့အချိန်မှာဆန်ထွန်းဆိုတဲ့သောရရှင်ကတော့ပြည်သူလူထုကိုခေါင်းစဉ်မခွဲဘဲနဲ့ပြည်သူအတွက်အကောင်းဆုံးလုပ်ပေးပါလို့အခုလိုပြောလာပါတယ်
တိုင်းရင်းသားတွေအတွက်တော့ဝမ်းနဲ့စရာကောင်းလာပါတယ် လွတ်တော်ထဲမှာတိုင်းရင်းသားကိုယ်စားလှယ်ညွန်နေသွားရင်အခွင့်အရေးတွေဆုံးရှုံးသွားမှာကိုလည်းစိုးရိမ်မိပါတယ် NLD ကလှုပ်ဆောင်တာလည်းမှန်ပါတယ်တိုင်းဒေသကြီးတွေမှာပဲကိုယ်စားလှယ်ဝင်ရောက်ရှင်ပြိုင်ရင်အစိုးရဖွဲ့ခွင်နဲ့အလန်းဝေးနေလိမ့်မယ်လို့ထင်ပါတယ်ဘယ်ပါတီရဲ့တက်တက်ပြည်သူလူထုကိုကောင်းစင်မခွဲပဲပြည်သူအတွက်အကောင်းဆုံးလှုပ်ဆောင်ပေးတဲ့ပါတီဆိုရင်တော့ကြိုးစိုးထောက်ခံရမှာပါ
ဒီနေရာမှာတိုင်းရင်းသားပဲဖြစ်ဖြစ် NLD ပဲဖြစ်ဖြစ်အစ်စ်မန်နဲ့အစိုးရတည်းရဲ့ပေါ်ပေါက်ရေးကတိုင်းပြည်အတွက်အရေးကြီးဆုံးပါလို့ပြောလာတဲ့တော်ရရှင်ကအခုကိုပါ
ကျွန်တော်တို့လိုလူငယ်တွေကတော့အစ်စ်မန်နဲ့အစိုးရပေါ်ပေါက်ရေးမျှတတဲ့အစိုးရပေါ်ပေါက်ရေးကိုပဲကိုကြိုးမဖတ်ပဲအများပြည်သူရဲ့အကျိုးကိုပဲစွန့်စွန့်တမန်ဆောင်ရွက်ပေးနိုင်တဲ့အစိုးရပေါ်ပေါက်ရေးကိုရှေးရှုတဲ့သူကိုပဲရွေးနိုင်မှုအရေးကြီးတယ်လို့ထင်ပါတယ်ဒါကြောင့်အဲ့ဒီအရေးတွေကိုဆောင်ရွက်ပေးနိုင်တဲ့ပါတီကိုပဲမဲထဲသင့်တယ်လို့ပြောချင်ပါတယ်
ဒါတော့တိုင်းသားဒေသတွေမှာ NLD ဝင်ရောက်ရှင်ပြိုင်တာဟာဘ ਹੁ အစိုးရတည်းရဲ့အနေနဲ့တိုင်းသားအခွင့်အရေးအပြည့်အဝအကာအကွယ်ပေးဖို့အတွက်ဖြစ်တယ်ဆိုပြီးတော့ဒေါက်ဆန်းစုကြည်ပြောကြားသွားတဲ့သတင်းနဲ့ပတ်သက်ပြီးတော့သတို့ရှင်တွေသူတို့ရဲ့အမြင်တွေကိုထုတ်ဖော်ပြီးတော့ရေးလာတာဖြစ်ပါလိမ့်ရှင်။ VOE ကနေပြီးတော့အပတ်စဉ်တစ်ပတ်ကိုနှစ်ကြိမ်ဒါရိုက်လေလံအစီအစဉ်ထုတ်လွှင့်ပေးနေတာမှာဒါရိုက်ဆွေးနွေးတဲ့အချိန်အကန့်အသတ်ရှိတာကြောင့်ပါဝင်ဆွေးနွေးခြင်းလို့အီးမေးလ်ပို့ပြီးတော့ပြောလာကြတဲ့သတို့ရှင်တွေရဲ့အစားတွေတော်တော်များများထားခဲ့ရပါတယ်နော်။အလင်းတင်တယ်လို့ကျွန်မဒီအစီအစဉ်ကနေဖော်ပြပေးနေပါတယ်။ပြည်ခဲ့တဲ့တစ်ပတ်စနေမှာကျမတို့ဆွေးနွေးသွားတဲ့နိုဝင်ဘာရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်ဖို့အတွက်အမည်စရင်တင်သွင်းထားတဲ့ကိုယ်စားလှယ်6000ကျော်တဲ့က88ဦးကိုရွေးကောက်ပွဲကော်မရှင်ကပယ်ဖျက်ခဲ့ပြီးတော့ကိုယ်စားလှယ်လောင်းအရေးချင်းတတ်မှတ်မှုနဲ့ပတ်သက်လို့တည်ဆဲဥပဒေတွေရွေးကောက်ပွဲဆိုင်ရာဥပဒေတွေနဲ့ညီဆွတ်နာကြောင်းလို့ပြောတဲ့အပေါ်မှာဒီကိုယ်စားလှယ်လောင်းအရေးချင်းတတ်မှတ်မှုနဲ့ပတ်သက်လို့ကျမတို့တိုက်ရိုက်လေလံအစီအစဉ်မှာဆွေးနွေးခဲ့ကြပါတယ်ဒီထဲမှာဝင်ရောက်ဆွေးနွေးဖို့ရေးလာတဲ့သောရရှင်တဦးစာကြံသွားတာကိုဖော်ပြပေးကြပါတယ်ရှင်ကြံခဲ့တဲ့သောရရှင်တွေအားလုံးရဲ့စာကိုမဖော်ပြပေးနိုင်တာခွင့်လွတ်ပါနော်ရှမ်းပြည်တောင်ပိုင်းကကိုဦးကကော်မရှင်ဖွဲ့စည်းပေးထားတဲ့လှုပ်ထုံးလုံးကြီးကတဘာဝမကြပါဘူးဆိုပြီးတော့အခုလိုဝေဖန်ပြီးတော့ဆွေးနွေးလာပါတယ်
ကျွန်တော်တိုင်းပြည်မှာခုဖြစ်နေသမျှကိုကြည့်လိုက်လို့ရှိရင်ပုံစံစိတ်ကောင်းချီးစုသဘောပါပဲရာစုနှစ်ဝက်မကဖြစ်ချင်နိုင်ဖြစ်ခဲ့ပြီးသားအခုတည်ဆဲဥပဒေနဲ့ကင်တွေရမှာလက်ငင်းတော့မှန်တာပေါ့ဒါပေမဲ့အရင်တုန်းကဘသူတွေကဥပဒေကိုလက်တလုံးချလုတ်ခဲ့လို့နိုင်ငံသားတွေဖြစ်ခဲ့တာလဲစဉ်းစားကြရပါအခုချိန်ကြတော့မှသူတို့ကိုဥပဒေနဲ့ကင်ပေါက်လို့တရားပါမလားဆိုရှယ်လစ်ခေတ်မှာနိုင်ငံသားစစ်စစ်တွေဘွဲရလမ်းမေးကြပန်းအလုပ်ပြီးတော့FRC မှန်တလောကလုံးသိရသူတွေရဲ့သားသမီးတွေစေချောင်းတက်နောက်ရောက်ကြီးပြီးတော့နိုင်ငံသားထွက်နိုင်ငံကဈေးပေါ်ပေါ်နဲ့ဆရာဝန်ဖြစ်အောင်သာတင်ပေးလိုက်ရတယ်နိုင်ငံထဲမှာဆရာဝန်တွေရှားပါဒါတွေမှတ်မိကြမှာပါနောက်တစ်ချက်ကဥပဒေဆိုတာကိုပောက်ခရဝတ္တမိုးလိုလူသလိုစူစီ6စီလုံနေတာကလည်းပြဿနာတစ်ခုပါမျက်ကွယ်ပြုထားတဲ့တရားဥပဒေတွေအသက်မဝင်နိုင်တဲ့ဥပဒေတွေကလည်းအများသားရွေးကောက်ပွဲကော်မရှင်အဝေးပိုင်းခံရတာကသဘောပါကော်မရှင်ကိုဖွဲ့စည်းပေးခဲ့တဲ့လုံထုံးတုံကြီးကသာသဘောမကျတာပါကုမ္ပဏီမှာကန်ဆမ်းမဲ့ဖောက်ရင်တော့မှမိသားစုဝင်တွေဝန်ထမ်းတွေမပါရဘူးမဟုတ်လားကျေးဇူးပါပဲဗျာ
ဒါတော့ပြီးခဲ့တဲ့စက်တင်ဘာ5ရက်နေ့ကဓာတ်ရိုက်လေလံအစီအစဉ်မှာပါဝင်ဆွေးနွေးဖို့သောရရှင်တယောက်အစားရေးပြီးတော့ဆွေးနွေးလာခဲ့တာဖြစ်ပါလေရှင်ဓာတ်ရိုက်လေလံအစီအစဉ်မှာပါဝင်ဆွေးနွေးခြင်းနဲ့သောရရှင်နေအနေနဲ့ VOE ထုံးလွှင့်ချက်တွေထဲမှာအင်္ဂါညပိုင်းအစီအစဉ်တိုင်းနဲ့စနေညပိုင်းအစီအစဉ်တိုင်းမှာဓာတ်ရိုက်လေလံအစီအစဉ်ကိုတင်ဆက်ပေးနေတာဖြစ်ပါလေပါဝင်ဆွေးနွေးခြင်းတဲ့သူတွေကိုလည်းဖိတ်ခေါ်ခြင်းတို့ပါဝင်ဆွေးနွေးနေကြတဲ့သောရရှင်တွေကိုလည်းကျေးဇူးတင်ကြောင်းပြောခြင်းပါတယ်နော်သောရရှင်တွေရဲ့ရင်ဖွင့်စာတွေကိုနောက်ပိုင်းမှာဆက်ပြီးတော့ဖော်ပြပေးဖို့ရှိပါတယ်ရှင်အခုတော့သောရရှင်တွေကိုနောက်တိုင်းတီလီတပုတ်နဲ့ဖျော်ဖြေပေးခြင်းပါတယ်ဒီတစ်ပတ်တော့ Billboard Hot အဖြစ်ဆုံးသချင်းတွေကတင်ဆက်ပေးနေတဲ့သချင်းမျိုးမဟုတ်ဘဲနဲ့သောရရှင်တောင်းဆိုလာတဲ့သချင်းကိုအင်္ဂလိပ်သချင်းတပုတ်နဲ့ဖျော်ဖြေပေးခြင်းတာဖြစ်ပါတယ်ရှင်တရားရုံးလွှတ်တော်ရှင်တွေဦးလာထွန်းတကုံမျိုးသစ်ကဒေတောင်းလာတာဖြစ်ပါတယ်ရာစုနှစ်ဝက်ကျော်စစ်အာဏာရှင်စနစ်ကိုကြားခံထိန်းသိမ်းတဲ့အနေနဲ့အရက်ဖက်အစိုးရအဖွဲ့အစည်းတွေနဲ့ဌာနဆိုင်ရာအစ်စ်မြင့်ရာတို့နေရာတွေမှာစစ်ဘက်ကအငင်းစားပေးပြီးတော့စစ်ဗိုလ်ဟောင်းတွေကိုနေရာယူချုပ်ကင်စေတဲ့လုပ်ရက်ကိုနောင်တော်အစိုးရပညာရှင်များကကန့်ကွက်ပြီးခဲ့ပါပြီတဲ့အခုတော့ဥရေပညာရှင်များကလည်းအရက်ဖက်တရားရည်နဲ့ဥရေရေးရာဌာနတွေမှာခန့်ထားဝင်ရောက်နေရာယူမှုကိုစန့်ကျင်ကန့်ကွက်ပြီးတော့ဖဲကျိုးဝါလှုပ်ရှားမှုစတင်လိုက်ပြန်ပါတယ်ဥရေပညာရှင်တွေရဲ့တုံဆိုင်ခြင်းမရှိတဲ့လှုံ့ဆော်မှုကိုအလေးအနက်နဲ့အပြည့်အဝထောက်ခံမှာကြောင်းပြောပြီးတော့ဂုံပြုထောက်ခံတဲ့အနေနဲ့တခြားပင်ကဖဲကျိုးဝါ Thai နဲ့ Yellow Ribbon Around the Old Oak Tree ဆိုတဲ့သချင်းလေးကိုထုတ်လွှင့်ပေးပါလို့မြစ်တာရက်ခံပါတယ်။တရားရုံးလွှတ်တော်ရှင်တွေဦးလာထွန်းဒီသချင်းကိုတည်တောင်းလာတာဖြစ်ပါလေရှင်။ဒီတော့သူတောင်းဆိုထားတဲ့သချင်းလေးထုတ်လွှင့်ပေးကြပါလေရှင်။1983ခုနှစ်မှာစတင်ပြီးတော့ထုတ်လွှင့်ခဲ့တဲ့တိုနီအော်လန်ဒိုတည်ဆူထားတဲ့မူရင်းသချင်းလေးနဲ့ပဲဖျော်ဖြေပေးခြင်းပါတယ်ရှင်။ Thai နဲ့ Yellow Ribbon Around the Old Oak Tree သချင်းကိုတိတ်ချစ်တော်ရရှင်အားလုံးနှစ်ချိုက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်။နားဆင်ကြည့်ပါအောင်နော်။ I'm coming home, I've done my time. Now I've got to know what is and isn't mine. If you receive တော်ရရှိနေရဲ့ရင်ဖွင့်စာတွေကိုဆက်ပြီးပြောပြပေးစင်ပါတယ်။ VOA ဝိုင်းတော်သားတွေအားလုံးကိုစိတ်နှပါကျမ်းမာချမ်းသာကြပါစေခင်ဗျာ။ဆိုပြီးရေးလာတဲ့တော်ရရှိကပင်တရားမြို့နယ်မှာကြုံရကြားရသမျှတွေကသိကျင်တာလေးတွေကိုတက်ဆိုင်ရာဝန်ကြီးဌာနကဖြေကြားပေးခဲ့ရင်အဖြေကောင်းလေးများရမလားလို့ VOA ကတစ်ဆင့်မေးလိုက်ပါတယ်တဲ့
။ပင်တရားမြို့နယ်အတွင်းမှာရှိတဲ့ကျောင်းတွေကို2015ခုနှစ်ဇူလိုင်လ25ရက်နေ့နေ့စွဲပါညွှန်ကြားတာတစောင်း2015ခုနှစ်ဇူလိုင်လ29ရက်နေ့မှာရောက်လာပါတယ်။စာသင်ကျောင်းတွေမှာရှိတဲ့ရုံသုံးစက္ကရိယာတွေနဲ့ကွန်ပျူတာစက်ပစ္စည်းတွေကိုစည်ရင်းပြုစုပြီးတော့မြို့နယ်ပညာရေးမှူးရုံးကတစ်ဆင့်ပြည်နယ်ကိုပို့ပေးရန်အတွက်ပါတဲ့။ဒီဆင်းတွေကိုဇူလိုင်လ25ရက်နေ့နောက်ဆုံးထားပြေးပို့ရမယ်ဆိုပြီးတော့ဖော်ပြထားပါတယ်။ဒါမျိုးကိုဘယ်လိုလုပ်ရမလဲ။နောက်တစ်ခုကဆရာဆရာမတွေဘီးဒီဖြည့်ဆို့ဖို့ပြည်နယ်ကအသီးတယောက်ကဖုံးဆက်အသီးပေးလို့မြို့နယ်ပညာရေးမှူးရုံးကိုမေးကြည့်တော့ပါညွန်ကြားချက်မှမရသေးဘူးလို့ပြောပါတယ်။တကယ်တမ်းဖြေလို့ရတယ်ဆိုလို့ပထဝီနဲ့ဘွဲယူထားတဲ့သူကပထဝီကိုလေးလာကျမှတ်ပြီးဖြေဖို့သွားတဲ့အခါပထဝီနဲ့ဖြေလို့မရဘူးအင်္ဂလိပ်စာနဲ့ ECO နှစ်ဘာသာတွေကကြိုက်တဲ့ဘာသာကိုဖြေနိုင်နေဆိုလို့အင်္ဂလိပ်စာကိုပြန်ပြီးတော့လေးလာပြီးတော့ထပ်သွားတဲ့အခါကျတော့ ECO နဲ့ပဲဖြေလို့ရတယ်ဆိုလို့ဖြေရတဲ့အခါဆရာဆရာမတွေမဖြေနိုင်ကြဘူးဖြစ်နေပါတယ်။ဒီလိုအချိန်နှောင်းမှတီးခွင့်ရပြီးကတိလင်နာဖြစ်ကြရအောင်ဘလို့ရွယ်ချက်နဲ့လှုပ်ဆောင်နေတာလဲဆိုတော့တက်ဆိုင်ရာဌာနအစဉ်စဉ်သိအောင် VOA ကရင်ဖွင့်လဲရပါတယ်ခင်ဗျာ
တက်ဆိုင်ရာဝန်ကြီးဌာနကအဖြေကြားပေးနိုင်မှုမျှော်လင့်ပါတယ်ဆိုပြီးတော့ဒီသောရရှင်ရေးလာတာဖြစ်ပါတယ်သောရရှင်ရဲ့ပေးစာတွေကိုဒီတစ်ပတ်အတွက်ဒီမှာရက်ချင်ပါတယ်ရှင်တိတောင်းလာတဲ့သောရရှင်တွေအတွက်နောက်ပိုင်းမှာမြမတခြင်းလေးတစ်ပုတ်ထုတ်လွှင့်ပေးအောင်မှာဖြစ်ပါတယ်ကျွန်တော်တို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio စီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကမြစ်တာဒေသဆောင်ကဏ္ဍမှာဒေသချင်းလေးတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုပိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးချင်ကြရဲဆိုတော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော် VOA မြန်မာပိုင်းရဲ့လိပ်စာကတော့ VOA American အသံမြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရိုက်တက်တာအမှတ်855ရန်ကုန်စာတိုက်ကြီးဆိုပြီးတော့လိပ်စာတစ်ခုစာရေးသားနိုင်ကြပါရဲ့ရှင်။ VOA သောရရှင်ရဲ့အစာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်။အခုတော့ဒေးထောင်းလာတဲ့သောရရှင်တွေကိုအလှည့်ပေးခြင်းပါတယ်ရှင်။ကံကောမြို့နယ်မြင်သာရွာကလွန်ခဲ့တဲ့ဆယ်နှစ်ကတပည့်ဟောင်းတွေဖြစ်တဲ့ကျော်စိုးလင်းကျော်မိုးဝင်းကြည်ကြည်ဦးတို့အတွက်ပါဆိုပြီးတော့မြစ်တာဒေးလက်ဆောင်တောင်းလာသူကတော့ကလေးတက္ကသိုလ်ဓာတုဗေဒဌာနကဒေါ်တင်တင်လင်းဖြစ်ပါတယ်ရှင်။တချင်းနာမည်ရေးပြီးတော့တောင်းဆိုထားတာမဟုတ်လို့ VOE ကရွေးချယ်ထားတဲ့တချင်းလေးတပုံးနဲ့ပဲထုတ်လွှင့်ပေးကြပါရနော်ဒီတစ်ပတ်တော့လူငယ်အစိုးရမလေးတယောက်ရဲ့တချင်းတလေးတပုံးနဲ့ဖျော်ဖြေပေးကြပါရဘော်ဘီဆော့ဆာနဲ့အတူလွှမ်းပိုင်အားဖြည့်ပြီးတော့တီးဆိုပေးထားတဲ့ကျဲကလေးရဲ့ပုံပြင်ဆိုတဲ့တချင်းကိုဒေးတောင်းနဲ့သောရရှင်ရောတေးချစ် VOE သောရရှင်အားလုံးရောနှစ်ချိုက်ခံစားနိုင်လိမ့်မယ်လို့မျှော်လင့်ပါတယ်နားဆင်ကြပါအောင်နော်
alo pi song dwa bi la alo kha ya twa bi la ni le za ke re nga ma so chin mu kwa me dwa nga chin nga ma na alo pi sat ta ra me ti la ni ga za bu ta ta su la ba ne kwa pesa chene chikera na ya yujega achema moho pekwa nidi chate yao zume mapyo ni yena nimo mwale mamo naima na jikwe elo sopya kati mwaba dita chene sume chene mimi gopien tanto alaipa ဒီမြေကြီးကလူမမေကိုနာဖို့နေရလောင်းလာတိလိုက်ပြီးကွာကျေလေမင်းမျိုးရောက်တော့တဲ့ခိုင်မှာလူတွေအားပေးမှာပါလက်ကိုတီးကြမှာပါတွေ့နေကွာနာတွေ့နေရလိုက်တာ
ပြောပါကျေလေးဒီမျိုးပြတ်သွားပါဒီမြေကြီးကလူမမေကိုနာဖို့နေရမအေးဖန်အားကျော်စီစဉ်တင်ဆက်တဲ့မြန်မာပြည်ကပေးစာများစီစဉ်မဲ့ဖြစ်ပါတယ်ရှင်ခုကတော့ကမ္ဘာတလွှာထူခြားစံပြတည်င်းများစီစဉ်ကိုတင်ဆက်ပေးပါမယ်မက္ဆီကိုအနောက်တောင်ပိုင်းကကမ်းခြေတွေမှာလက်ဥခိုးတူတာကိုကာကွယ်ဖို့အဝေးရင်းဒုံးရင်တွေတုံနေကြပါတယ်
ပြည်နယ်ငယ်လီမာမြို့တော်ကအမျိုးသမီးတဦးကတော့ဒုက္ခိတခွေးတွေကိုကယ်တင်ပြီးလမ်းလျှောက်လို့ရအောင်ဘိန်းတက်ပေးနေပါတယ်ဒီလိုထူးခြားနေတဲ့သတင်းတွေကိုသိရမှာပါမှတ်ခင်ဖြူထွေးနဲ့ကိုငင်းချန်တို့ကတင်ဆက်ထားပါတယ်မက္ဆီကိုနိုင်ငံအနောက်တောင်ပိုင်းကကမ်းခြေတစ်ခုမှာလက်ဥတွေကိုတရားမဝင်ခိုးယူခြင်းကနေကာကွယ်ဖို့အတွက်အဝေးထိန်ဒရုန်းရင်တွေအသုံးပြုမှာဖြစ်ပါတယ် ဒီနေ့ရာသီအတွင်း၅ချိန်မြောက်လာရောက်ဦးချမဲ့လက်9000လောက်ကိုကာကွယ်မဲ့အစီအစဉ်ပဲဖြစ်ပါတယ်။လာမယ့်နေ့ရက်အတွင်းမှာလက်တွေဟာဥပေါင်း1000တောင်မကဦးချမှာဖြစ်ပါတယ်။လက်သားနဲ့လက်ဥရောင်းချတာကိုမက္ဆီကိုနိုင်ငံမှာပိတ်ပင်ထားတာနှစ်ပေါင်း20ကျော်နေပြီဖြစ်ပြီးတော့ထောင်နယ်ပြင်းထန်တဲ့အဖြစ်ပေးတာတွေကလည်းအခုလိုခိုးယူတာတွေကိုမကာကွယ်နိုင်ခဲ့ပါဘူး။လက်ဥချရတဲ့ရာသီအစပထမတရ မဲ့သူတွေတိုးချခဲ့တယ်လို့ waiting drawing တွေတုံးပြီးစောင့်ကြည့်ဖို့စီစဉ်ခဲ့ကြတာပါ။ waiting drawing တွေရဲ့အားသာချက်ကတော့လေထဲကနေကြည့်နေတာဖြစ်တဲ့အတွက်တောင်တွေနဲ့အပင်တွေကြားမှာကွယ်နေတဲ့ခြေရာလမ်းကြောင်းတွေကိုမြင်နိုင်ပြီးတော့လက်ဥခိုးမဲ့သူတွေကိုလည်းလွယ်လွယ်နဲ့ဖမ်းမိနိုင်ပါတယ်။ဒေသခံတင်္ဂါတွေဟာလက်ဥကိုအမေရိကန်ဒေါ်လာပြား90လောက်နဲ့ရောင်းဝယ်ကြတာပါ။ဥပဒေနဲ့လက်ဥရောင်းဝယ်တာကိုပိတ်ပင်ခဲ့တဲ့အတွက်လည်းဈေးတွေတက်သွားခဲ့ပါတယ်။အခုလိုကောက်ွယ်ဆောက်ရှောက်ထားတဲ့အတွက်ကန်းကြေတစ်လျှောက်မှာလက်ဥပေါင်း1000လောက်ရှိနေပါပြီ။လက်တစ်ကောက်ဟာပုံမှန်ဆိုရင်ဥပေါင်း100လောက်ဥနိုင်ပြီးတော့ဥ1000လောက်ကအကောင်ပေါင်းမှအကောင်20လောက်ပဲအရွယ်ရောက်တဲ့အထိရှင်သန်တာပါလို့ပတ်ဝန်းကျင်ထင်းသေးရေးကျွမ်းကျင်သူတွေကပြောပါတယ်ရှင်။
အင်းဒီချင်းထိုင်းနိုင်ငံမှာတော့ပြန်လည်အသုံးပြုရေးကိုအားပေးဖို့အတွက်ဟိုတယ်တွေမှာတန်ရှင်းလုံဆောင်တဲ့သူတွေဟာဘီယာဘူးကိုနေဖန်ပလင်းထိပ်အဖုံးနေ အမိုက်အိတ်တွေမဂ္ဂဇင်းအဟောင်းတွေကိုအသုံးပြုပြီးဖက်ရှင်အင်ဂျီအစဉ်စန်းတွေချုပ်လှုပ်ရှင်ပြိုင်ခဲ့ကြပါတယ်။ဒီနှစ်စဉ်ကျင်းပတဲ့ပွဲမှာထိုင်းနိုင်ငံအနှံ့အပြားကဟိုတယ်ဝန်ထမ်းတွေဟာအထူးအစံအင်ဂျီတွေဖန်တီးပြီးပြိုင်ပွဲဝင်ကြတာပါ။ဥပမာ Sprite တန်ဘူးကိုသုံးပြီးအင်ဂျီဖြစ်အောင်ချုပ်ထားတာမျိုးပါ။တန်ဘူးရဲ့အယောင်အစိမ်းကသစ်ပင်သစ်တောတွေကိုကိုစားပြုတဲ့အတွက်သစ်ပင်တွေကိုကယ်တင်နိုင်ဖို့လုပ်တာပါလို့ဒီဟာကိုဝစ်ဆင်ထားတဲ့အမျိုးသမီးကပြောပါတယ်။သူတို့ကိုမော်ဒယ်အလှမယ်ရီလို့ဝစ်ဆောင်ပြေဝစ်ဆင်ပြီးအလှပြစေခဲ့ပါတယ်ခင်ဗျာ
။ပီရူးနိုင်ငံဒီမာမျိုးတော်ကအမျိုးသမီးတယောက်ဟာအမိချက်အမိစားခေါင်းချက်ခေါင်းစားလောကရဲဆွန့်ပစ်ခံရပြီးဒုက္ခတာဖြစ်နေတဲ့ခွေးတွေကိုဒုတိယအကြိမ်ခွင့်ရပြီးတဲ့အနေနဲ့ကယ်တင်ပြီးစောင့်ရှောက်ထားပါတယ်။ဒီခွေးဆောက်ရှောက်ရေးကိဟာကိုအလူရှင်တွေရဲ့ပိုက်ဆံနဲ့လှုပ်ဆောင်နေတာဖြစ်ပြီးတော့ခွေးချစ်တဲ့စေတနာဝန်ထမ်းလှုပ်ဆောင်ပေးသူတွေရဲ့အကူအညီတွေနဲ့တည်ထောင်ထားတာပါဒီခွေးကိဟာမှာခွေးကောင်90ကိုဆောက်ရှောက်ထားပြီးတော့အများစုက6တောက်မတန်တဲ့ခွေးတွေကားတိုက်ခံရပြီးတော့6တောက်ပြတ်နေတဲ့ခွေးတွေပဲဖြစ်ပါတယ်တချို့ခွေးတွေဆိုရင်တော့6တောက်တစ်ချောင်းနဲ့ပဲကျန်တော့တဲ့အချိန်မှာကယ်တင်ထားတာဖြစ်ပြီးသူတို့လမ်းလျှောက်ခုန်ပေါက်နိုင်ဖို့အတွက်ဘိန်းတက်ပေးထားရပါတယ်အခုဆိုရင်ဒီလိုမျိုး6ရက်နေရာမှာဘိန်းတက်ကလထိုင်ဝီချဲလိုမျိုးတက်ပေးထားတဲ့ခွေးတွေကိုလီမာမျိုးတော်ကမ်းခြေမှာပြေးလွှားကစားနေတာကိုမြင်နိုင်ပါတယ်။လူတွေအနေနဲ့အခုလိုဒုက္ခတာဖြစ်သွားရင်သိချင်တယ်လို့ပြောကြပေမဲ့ခွေးတွေအတွက်ကတော့အဲ့ဒီလိုရွေးချယ်စရာမရှိဘူးလို့ခွေးကေဟာတီထောင်သူကပြောပါတယ်။အခုလိုဒုက္ခတာခွေးတွေကိုအများကြီးထက်ကူညီလုပ်ပေးခြင်းပေမဲ့အလုံငွေပေါ်မှာမိခိုနေရတဲ့အတွက်မလုံနိုင်ပါဘူး။နောက်ထပ်မျော်လင့်တာတစ်ခုကတော့အခုလိုခွေးတွေကိုမွေးစားမဲ့သူရောက်လာပြီးတော့ခေါ်သွားမယ်ဆိုရင်တခြားဒုက္ခရောက်နေတဲ့ခွေးတွေကိုထပ်ပြီးတော့စောင့်ရှောက်နိုင်လိမ့်မယ်လို့ပြောပါရရှင
်။မက်ခင်ဖြူထွေးနဲ့ကိုငင်းချန်တို့ရဲ့ကဘာတလွားထူးခြားစံပြသတင်းများအစီအစဉ်ကိုနားဆင်ခဲ့ကြရတာဖြစ်ပါရရှင်။ VOA ကနေခုထုတ်လွှင့်ပေးခဲ့တဲ့တနိုင်းစာအစီအစဉ်ကိုတော့အစီအစဉ်နေအပြီးမြန်မာစံတော်ချိန်ည10နာရီကနေ17နာရီအထိလိုင်းနိုမီတာ25 32တို့ကနေပြန်ပြီးတော့နားဆင်နိုင်ကြပါတယ်။ VOA ရဲ့တင်းနှင်းကနေညပိုင်းအစီအစဉ်ထုတ်လွှင့်ချက်တွေမကြာခင်မှာပြီးဆုံးတော့မှာပါ။အခုတော့ကြံ့နေသေးတဲ့အချိန်တွေမှာသတင်းချင်းချုပ်ကိုကိုအောင်အောင်ကကြီးညာပေးပါမယ
်။ပောက်ကွဲစေတဲ့ပစ္စည်းတွေကိုတရားမဝင်တူလောင်ထားတဲ့ကိစ္စနဲ့ပတ်သက်လို့တန်တရားရှိသူတူကိုအိန္ဒိယရဲတပ်ဖွဲ့ကလိုက်လံရှာဖွေနေပါတယ်။ဒီပောက်ကွဲမှုကြောင့်လူ89ဦးလောက်သေဆုံးပြီးတရားလောက်တန်ရာရရှိသွားပါတယ်။သူ့ရဲ့ညီကိုရင်းနဲ့အတူထွက်ပြေးတင်းရှောင်နေတဲ့ Rajendra Kaswa ကိုလိုက်လံရှာဖွေနေတယ်လို့ရဲတွေကဒီကနေ့မှပြောပါရယ်။ပောက်ကွဲစေတဲ့ပစ္စည်းတွေယူရီးယားဓာတ်မြေဩဇာတွေကို Rajendra ဟာ Madhya Pradesh ပြည်နယ် Petla Wet ကစားတောက်ဆိုင်ဘေးနားကကိုရောင်မှာသိမ်းဆည်းထားတာပါ။စားတော့ဆိုင်အတွင်းမိဖို့ကြောင့်သုံး gas တန်းငွေအုပ်ပောက်ခွဲတာကြောင့်စနေနေ့မနေ့ပိုင်းကပြင်းထန်တဲ့ပောက်ခွဲမှုကြီးဖြစ်တယ်လို့ရဲတွေကအစောပိုင်းကယူဆထားခဲ့တာပါ။အဲ့ဒီပောက်ခွဲမှုဖြစ်ချိန်မှာစားတော့ဆိုင်ရဲ့ကလေးတွေရုံးလုံးသားတွေဟာမနေ့စာစားနေကြပါတယ်။ဒါပေမဲ့လည်းဒီပောက်ခွဲမှုဟာ Rajendra ရဲ့ဒီပောက်ခွဲရေးပစ္စည်းတွေတူလောင်ထားတဲ့ဂိုဒေါင်ကနေဖြစ်ပွားခဲ့တယ်လို့နောက်ပိုင်းမှာရဲတွေကယူဆထားပါတယ်။အဝီစီဒရင်းတူဖော်တာစားလို့ရေးလုပ်ငန်းနဲ့မိုင်းလုံငန်းတွေမှာအသုံးပြုဖို့ဖောက်ခွဲရေးပစ္စည်းတွေအသုံးပြုခွင့်လိုင်စင် Rajendra မှာရှိပေမဲ့လူနေထူထပ်တဲ့ရက်ွက်တဲ့တရားမဝင်တူလောင်ထားခဲ့တာဖြစ်တယ်လို့ရဲတွေကပြောပါရယ်ခင်ဗျာ။ဥရောပမှာခိုလုံဖို့ရောက်ရှိလာတဲ့ဒုက္ခသည်တောင်2000နေရာဟာမနေ့ကမြူနစ်မြို့ကိုရောက်လာတယ်လို့ဂျာမနီရဲတပ်ဖွဲ့ကပြောဆိုသွားတယ်။လောလောဆယ်မှာတော့ဒီဒုက္ခသည်တွေကဘယ်နေရာကိုမှသွားရောက်နိုင်မှာမဟုတ်တဲ့အတွက်ဒီအပြင်ဘက်မှာပဲညှိုက်ကြမယ်အခြေအနေပေါ်မှာစိုးရင်ပူပန်ကြောင်းကိုအာဏာပိုင်တွေကပြောပါရယ်။မြူနစ်မြို့ဟာဂျာမနီကိုအရှိတ်ကဝင်လာရင်ရောက်ရှိမဲ့အဓိကကျတဲ့မြို့တစ်မြို့ဖြစ်ပြီးတော့အခုချိန်ထိဒုက္ခသည်တွေဆက်လက်ဝင်ရောက်ဆဲဖြစ်ပါရယ်ခင်ဗျာ
။သတင်းချင်းချုပ်ကိုကိုအောင်အောင်ကြီးညာပေးခဲ့တာပါ။ဒီညအတွက်စီစဉ်ထုတ်လို့ရမှုကမတ်ဆုမွန်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ El Santos ဖြစ်ပါရယ်ရှင်။ VOA American အတံမနဲ့ခင်မြန်မာဘာသာအစီအစဉ်တွေကိုတော့မြန်မာစံတော်ချိန်မနဲ့6နာရီကနေ9နာရီထိလိုင်းဒိုမီတာ32/40/48တို့ကနေဖမ်းယူနားဆင်နိုင်ကြပါရယ်ရှင်။သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းရှင်လန်းချမ်းမြေ့ကြပါစေရှင် VOA ကိုနားဆင်ကြတဲ့အတွက်လည်း VOA ဝိုင်းတော်သူဝိုင်းတော်သားအလုံးကအထူးပဲကျေးဇူးတင်ပါတယ်ရှင
This program has come to you from the Voice of America, Washington.